Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau of View American တန်ကနေ2016ခုနှစ် April 16ရက်မဟာတကြံအတက်နေ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းဒိုမီတာ24 25 30နဲ့ 50 နဲ့လိုင်းလက်မီတာ190လို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညပတ်သတင်းတွေကိုကိုရဲကောင်နဲ့ကျွန်မအနားလောက်တို့ကပြောပြပေးမှာပါဂျပန်နိုင်ငံတောင်ပိုင်းဒေသကိုအင်အားပြင်းထန်တဲ့ငလင်နှစ်ကြိမ်လှုပ်ခတ်သွားတာကြောင့်လူ38ယောက်ထက်မနည်းသေဆုံးသွားပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဟာအာရဗ်စော်ဘွားများပြည်ထောင်စုကိုရောက်ရှိနေပါတယ်လာမယ့်အင်္ဂါနေ့မှာအရေးကြီးတဲ့နယူးယောက်ပြည်နယ်မှာပနားမရွေးကောက်ပွဲပြုလုပ်မှာဖြစ်တဲ့အတွက်တမရကိုယ်စားလှယ်လောင်းတွေဟာမဲဆွယ်စည်းရုံးမှုတွေကိုအင်တိုက်အားတိုက်လုပ်နေကြပါတယ်ဒီလိုသတင်းတွေကိုကြားမှာပါရှင
်ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ့်ထဲမှာတော့ဒီကနေ့ဟာဆိုရင်ဖြင့်နှစ်သစ်ခုကြံပွဲတော်နောက်ဆုံးအတက်နေ့လည်းဖြစ်ပါတယ်ဒီနှစ်ကြံမှာအရင်နှစ်တွေကနဲ့မတူဘာတွေများထူးထူးခြားခြားရှိခဲ့ပါသလဲခင်ဗျာ
ဒီကိမနပတ်တူလေဝတ်အစားအစာတွေကြောင်းလဲလာတယ်အဲဒါကမန္တလေးရဲ့ထူးခြားမှုတစ်ခုကတော့ရက်ွက်တီထဲမှာခြေရခင်ကလေပဲမန္တလေးကြောင်းပြီးတော့မှလှုပ်လာကြတယ်ကျင်းကျင်း
ဆိုင်ရစီယာဝိုင်းသတင်းသမားကြီးတူဖြစ်တဲ့ဦးကျော်ရင်မြင့်ပြောသွားတာဖြစ်ပါတယ်ဒီကြောင်းကိုမချခင်မှာနားဆင်ရမှာပါဒါပြင်ထိုင်းမြန်မာနယ်စပ်ကနှစ်သက္ကူကြံအတွင်းလူ၄ယောက်သေဆုံးခဲ့တဲ့အကြောင်းတခါမြန်မာနှစ်သက္ကူဆူတောင်းတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေမှာတော့ blogger တွေပြောသမျှအစီအစဉ်နဲ့စနေညတိုက်ရိုက်လိုင်းအစီအစဉ်တွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီကြောင်းတွေမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပြီးမှာဖြစ်ပါတယ်ဗျာ
ဂျပန်သတင်းဌာနနဲ့တိုချိုရောက် VOA သတင်းထောက်သွင်းရဲ့အဆိုအရဂျပန်နိုင်ငံတောင်ပိုင်းမှာအင်အားပြင်းငလင်းနှစ်ခုလှုပ်ခတ်သွားတာကြောင့်လူ38ဦးထပ်မံသေဆုံးသွားတယ်လို့ဆိုပါတယ်။ဒီကနေ့စနေနေ့မှာပဲမိုတဲထန်စွာရွာသွန်းပြီးတော့လေပြင်းတွေတိုက်ခတ်မယ်လို့ခန့်မှန်းထားတာကြောင့်လဲအဆိုးဆုံးထိခိုက်ပျက်စီးခဲ့ရာကူရှူးကျွန်းပေါ်ကကုညီကစေးကျုပ်ပတ်မှုတွေအခက်တွေ့နိုင်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်။မြေပြုံမှုတွေဖြစ်ပွားပြီးတော့အိမ်တွေပြိုကျသွားတဲ့အပြင်အဝေးပြေးလမ်းမကြီးလည်းပျက်စီးသွားပါတယ်။ဂျပန်မိုးလေဝသဌာနရဲ့အဆိုအရငလင်းကပြင်းအားအဆင့်9ရှိပြီးတော့နောက်ဆက်တွဲငလင်းကပြင်းအားအဆင့်5တရမလေးရှိတယ်လို့ဆိုပါတယ်။ဂျာရာပရင်းနစ်ကငလင်းလှုပ်ခတ်ပြီးနောက်ပိုင်းနောက်ဆက်တွဲငလင်းပေါင်း140ကျော်ဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။ငလင်းတန်းကြောင့်အဆောက်အုံအတော်များများပြိုကျပျက်စီးရမှာတက္ကသိုလ်ကျောင်းဆောင်တို့ကပါဝင်သွားတာကြောင့်ကျောင်းသားနှစ်ယောက်လည်းသေဆုံးသွားပါတယ်။လူ23ဦးထက်မနည်းအဆောက်အုံအပျက်စီးပုံတွေကြားပိတ်မိနေပြီးလူ1500ကျော်ဒဏ်ရာရသွားတဲ့အထက်မှာ80ကျော်ကဒဏ်ရာအပြင်းထန်ရသွားတယ်လို့အတွင်းဝန်ချုပ်ယိုရှိဟီဒီဆူဂါက CNN သတင်းဌာနကိုပြောပါတယ်။ကူရှူကျွန်းပေါ်မှာမြေပြုံမှုတွေဖြစ်ပွားခဲ့တာကြောင့်အိမ်အတော်များများပျက်စီးသွားသလိုအဝေးပြေးကြလက်မကြီးလည်းပြတ်တောက်သွားခဲ့တာပါမိနာမဆိုရွာကိုဆက်သွယ်ထားတဲ့အဓိကတံတားတစင်းလည်းပျက်စီးသွားတာကြောင့်ပျက်စီးမှုအများဆုံးဖြစ်တဲ့ဒေသတွေထက်ကတနေရာကိုကူညီကစေးပစ္စည်းတွေပေးပို့ဖို့အခက်တွေ့သွားစေနိုင်ပါတယ်ရှင
် IS အဖွဲ့ကိုနှိမ်နှင်းမှုတွေအဓိကယူရပြီးအရှိလေပိုင်းကိုလှည့်လည်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဟာ RS ဆော့ဘောများပြည်တော်စု UAE နိုင်ငံမြို့တော်အဘူဒါဘီကိုရောက်ရှိနေပါတယ်စနေနေ့ကAl Dafra လေဒါစခန်းကိုရောက်ရှိလာတဲ့ဝန်ကြီးကာတာကို UAE နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Barbara Leaf စစ်တမ်းဗိုလ်ချုပ် Joe Frank နဲ့လေဒါဒုတိယတပ်မှူးဗိုလ်မှူးကြီး Johnny Barnes တို့ကတွေ့ဆုံကြိုဆိုခဲ့ကြပါတယ်။အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေဟာ IS သွေးကြွတွေကိုလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်တာနဲ့ထောက်လိုင်းလုပ်ငန်းတွေပြုလုပ်ရမှာဒီလေဒါစခန်းကိုအသုံးပြုနေတာဖြစ်ပါတယ်။ဝန်ကြီးကာတာရဲ့အရှိလေပိုင်းခီးစဉ်မှာ Saudi Arabia နိုင်ငံ Riyadh မြို့မှာပြုလုပ်မဲ့ပင်လယ်ကွေ့နိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်ဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးမဲ့အစီအစဉ်လည်းပါဝင်ပါတယ်
။အမေရိကန်ပြည်နယ်တွေမှာပနားမရွေးကောက်ပွဲတွေဆက်လက်ကျင်းပတဲ့ရှေ့ရမှာလာမယ့်အင်္ဂါနေ့မှာတော့အရေးကြီးတဲ့နယူးယောက်ပြည်နယ်ပနားမရွေးကောက်ပွဲပြုလုပ်မှာဖြစ်တဲ့အတွက်သမ္မတကိုယ်စားလှယ်လောင်းတွေဟာမဲဆွယ်စည်းရုံးမှုတွေကိုအင်တိုက်အားတိုက်ပြုလုပ်နေကြပါတယ်။ဒီမိုကရက်ပါတီကိုယ်စားလှယ်လောင်း Bernie Sanders ကတော့ Vatican ကိုခီးသွားရောက်နေပြီးသူ့ရဲ့မဲဆွယ်စည်းရုံးရေးဆိုင်ရာတာဝန်ခံတွေကတော့တဟာနိုင်ငံရေးနဲ့မဆိုင်တဲ့ခီးဖြစ်တယ်လို့ပြောပါရယ်။ Sanders ဟာသူ့ရဲ့အဓိကပြိုင်မဖြစ်တဲ့နယူးယောက်ပြည်နယ်အထက်လွှတ်တော်အမဟောင်း Hillary Clinton ကိုအသာရဖို့အတွက်ဆိုရင်အခုနယူးယောက်ပြည်နယ်ပနားမရွေးကောက်ပွဲမှာအနိုင်ရမှာဖြစ်မှာပါ။ Hillary Clinton ကတော့တောက်ကြနေကနယူးယောက်မြို့တက်ကြီးကေဟာတခုမှမဲဆွယ်စည်းရုံးရမှာတံဖိုးတင့်တဲ့အင်ယာရီဖော်ထုတ်ပေးဖို့တွန်းအားပေးပြောဆိုခဲ့ပါရယ်။ Clinton ဟာလာမယ့်အင်္ဂါနေ့မှာမဲပေးကြမယ့်ပြည်သူတွေပေါ်ထောက်ခံထားတဲ့လူမှုအမြင်တဘောရာစစ်တမ်းတွေမှာခဏနှလုံးနဲ့ဦးဆောင်နေပါရယ်။ဒါပေမဲ့နယူးယောက် Brooklyn ရက်ွက်ဖွား Sanders ဟာနောက်ဆုံးရှင်ပြိုင်ခဲ့တဲ့ရွေးကောက်ပွဲ၈ခုအနက်9ခုမှာအနိုင်ရထားတဲ့အတွက် Clinton အနေနဲ့အခုရွေးကောက်ပွဲမှာအနိုင်ရဖို့လိုနေပါရယ်။ Republican Party တွေဘက်မှာတော့လူမှုအမြင်စစ်တမ်းတွေအရ ဒေါ်နယ်ထရမ့်မှာပြိုင်ဖက်တက်ဆစ်ပြည်နယ်အထက်လွှတ်တော်မှတက်ခရုစ်ပေါ်မှာအပြတ်အသတ်ဦးဆောင်နေပါတယ်။ဒေါ်နယ်ထရမ့်အနေနဲ့လာမယ့်ဇူလိုင်လမှာလုံမဲ့ပါတီညီလာခံမှာပါတီကိုစားပြုသမ္မတလောင်းအဖြစ်အရွေးခံရဖို့အတွက်ဆိုရင်နယူးယောက်ပြည်နယ်ရဲ့ကိုယ်စားလှယ်အရေးအတွက်အတော်များများကိုအနိုင်ရထားဖို့လိုမှာဖြစ်ပါတယ်။
မြေပြင်တိုက်ပွဲတွေမှာအမျိုးသမီးတွေပါဝင်တိုက်ခိုက်နိုင်တဲ့ဥပဒေတရက်ကိုအတည်ပြုပြဋ္ဌာန်းလိုက်ပြီးတဲ့နောက်အမေရိကန်စစ်တပ်ကပထမဆုံးအမျိုးသမီးအရာရှိတွေကိုမြေပြင်တိုက်ပွဲတွေမှာပါဝင်တိုက်ခိုက်ဖို့အတည်ပြုလိုက်ပါတယ်။အမျိုးသမီး22ဦးအရာရှိတင်နန်းပြီးဆုံးသွားတာကြောင့်ချေလျင်တက်ဒါမှမဟုတ်တင့်ကားတက်မှာတင်နန်းပြီးအောင်တက်ရအောင်မှာဖြစ်ပါတယ်။မြေပြင်တိုက်ပွဲဆင်နွှဲမဲ့အရာရှိအရေးချင်းနဲ့ကိုက်ညီဖို့အတွက်အမျိုးသမီးတွေကိုယ်ကာယကြံ့ခိုင်မှုနဲ့အခြားကြံ့ရှိနေသေးတဲ့တင်နန်းတွေပြီးဆုံးအောင်တက်ရအောင်မယ်လို့စစ်တပ်အရာရှိကပြောပါတယ်။ခြေတန်းစစ်မြေပြင်မှာအမျိုးသမီးတွေပါဝင်တိုက်ခိုက်နိုင်အောင်စစ်တပ်တွင်ခွင့်ပြုပေးမယ်လို့ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကအမေရိကန်ကာကွယ်ရေးဝန်ကြီးအက်ခါတာကကြေညာခဲ့တာပါ။အဲ့ဒီအချိန်မတိုင်ခင်တုန်းကအမျိုးသမီးတွေကိုရှေ့တန်းစစ်မြေနာမှာပါဝင်တိုက်ခိုက်ခွင့်ကန့်သတ်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196 5လိုင်းဒိုမီတာ32 kHz 932 5လိုင်းဒိုမီတာ58 kHz 585 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကနေစနေနေ့ညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ပေါ်ဟမ်မဂျီဖရန်စစ်ဟာစနေနေ့က Greece နိုင်ငံ Lesbos ကျွန်းကိုရောက်ရှိလာရမှာ Moria ထိန်းသိမ်းရေးစခန်းကိုလည်းတွားရောက်ခဲ့ပါတယ်။ဥရောပကိုတွားရောက်ဖို့ကြိုးပမ်းရမှာတားမြစ်ခံထားရတဲ့ရွှေ့ပြောင်းဒုက္ခတွေလူကြီးလူငယ်တို့ဟာတန်စကာရီဘော်ကိုတွေ့တက်ပြီးတော့သူတို့ကိုကူညီဖို့ငိုယိုပြီးတောင်းဆိုခဲ့ကြပါတယ်။2015နှစ်ဦးပိုင်းကပဋိပက္ခတွေကြောင့်နေရက်စွန့်ခွာထွက်ပြေးလာတဲ့တန်းနဲ့ချီတဲ့ရွှေ့ပြောင်းဒုက္ခတွေရဲ့လမ်းကြောင်းကိုဥရောပတမကကပိတ်ဆို့တားမြစ်ထားတာလည်းဖြစ်ပါတယ်။ရွှေ့ပြောင်းဒုက္ခတွေကို ASEAN ကျွန်းပေါ်ကခြံဝင်းတစ်ခုထဲမှာထိန်းသိမ်းထားတာပါ။ကလေးတွေကပေးတဲ့လက်ဆောင်ကိုလည်းပိုယဟန်မင်းကြီးကလက်ခံခဲ့ပါတယ်။ပိုယဟန်မင်းကြီးဟာသူနဲ့အတူရွှေ့ပြောင်းဒုက္ခတဲ့ဆယ်ဦးကိုဗာတီကန်နန်းတော်စီအတူခေါ်သွားဖို့စီစဉ်ထားတယ်လို့ Greece နိုင်ငံပိုင် TV သတင်းဌာနကအစောပိုင်းမှာကြေညာသွားခဲ့တယ်လို့အဲ့ဒီထက်က၈ဦးဟာဆီးရီးယားကဖြစ်တယ်လို့ဆိုပါတယ်။ဒီသတင်းနဲ့ပတ်သက်လို့ဗာတီကန်ပြောခွင့်ရသူကဘလို့မှတ်ချက်မျိုးမှမပေးပါဘူး။ဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးဝါဆုံးဒုက္ခတဲ့အချက်အတဲနဲ့ကြုံရရတဲ့ဥရောပသမဂ္ဂနဲ့တူရကီနိုင်ငံတို့ကရွှေ့ပြောင်းဒုက္ခတွေကိုနေရပြန်ပို့မဲ့အငြင်းမွားဖွယ်ရာသဘောတူညီချက်ကိုစတင်လိုက်ချိန်မှာပဲပိုယဟန်မင်းကြီးကဒီကျုံးကိုရောက်ရှိလာတာလည်းဖြစ်ပါတယ်။ဒီလိုအကြက်အတဲကိုကန်တွယ်မဲ့အစီအစဉ်ဟာရွှေ့ပြောင်းဒုက္ခတွေအပေါ်လူသားတွေအဖြစ်ရှုမြင်ပြီးထားရှိရမယ့်ဂုဏ်သိက္ခာကိုအတိအမှန်မပြုတ်ဘဲအပြန်အလှန်ရွှေ့ပြောင်းပေးပို့လို့ရတဲ့ကုန်ပစ္စည်းတွေလိုသဘောထားနေတယ်လို့လူအခွင့်ရေးအဖွဲ့တွေကလည်းပြောပါတယ်။ပိုယဟန်မင်းကြီးရဲ့ခီးစဉ်ဟာရွှေ့ပြောင်းဒုက္ခတွေကိုပြန်ပို့မဲ့အစီအစဉ်ကိုတတ်ရိုက်ဝေဖန်တဲ့သဘောမဟုတ်ပဲလူသားချင်းစာနာထောက်ထားမှုကိုပြသတဲ့ရည်ရွယ်ချက်တသက်တာဖြစ်တယ်လို့ဗာတီကန်ကျောင်းတော်ကပြောပါတယ်။
ဂရီးနိုင်ငံလက်စပေါ့ကျွန်းကိုလက်လောရောက်ရှိလာနေကြတဲ့အာဖဂန်ရွှေ့ပြောင်းဒုက္ခသည်တွေကိုနေရက်ပြန်ပို့မယ်သဘောတူစာချုပ်ကိုဥရောပသမဂ္ဂအခြားအဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းပြီးအာဖဂန်အစိုးရတို့နဲ့အပိသက်ဆွေးနွေးနေကြပါတယ်။ဒီအချက်တဲကိုကင်တွယ်ဖြစ်ရှင်းမှုအတွက်ဥရောပသမဂ္ဂစီကနေငွေကြေးအပါအဝင်အကူအညီတွေကိုအာဖဂန်အစိုးရကတောင်းခံသွားမယ်လို့အာဖဂန်ရာရှိတွေက VOA ကိုပြောပါတယ်။ဥရောပကိုသွားဖို့ဆိုတဲ့မျှော်လင့်ချက်နဲ့ထောင်တောင်းချီတဲ့အာဖဂန်ရွှေ့ပြောင်းဒုက္ခသည်တွေဂရီးနိုင်ငံကိုရောက်ရှိနေကြတာပါ။ဒါပေမဲ့လည်းဥရောပသမဂ္ဂနဲ့တူရကီတို့ကြားရရှိထားတဲ့သဘောတူညီမှုအရဂရီကိုရောက်ရှိနေကြတဲ့ရွှေ့ပြောင်းဒုက္ခသည်အားလုံးတူရကီနိုင်ငံကိုပြန်သွားရမှာဖြစ်ပါတယ်။ဒါပေမဲ့လည်းအာဖဂန်ရွှေ့ပြောင်းဒုက္ခသည်ရဲ့ကံကြမ္မာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။
စနေနေ့ကအိန္ဒိယနိုင်ငံမြောက်ပိုင်းဂျမ္မူးနဲ့ကက်ရှမီးယားပြည်နယ်ကစင်ဟာမြို့ကခွဲထွက်ရေးသမားတွေဟာရဲတပ်ဖွဲ့ကပစ်ခတ်မှုကြောင့်ဆယ်ကျော်သက်အရွယ်ယောက်ျားလေးတဦးသေဆုံးသွားခဲ့တာနဲ့ပတ်သက်လို့မြို့ရဲ့ပုံမှန်လုပ်ငန်းတွေရပ်တန့်ပြီးဆန္ဒပြဖို့နှိုးဆော်ထားတာကြောင့်ပုံမှန်သွားလာရေးလှုပ်ရှားမှုတွေရပ်တန့်နေပါတယ်။ဈေးတွေမှာလူသူကင်းမဲ့နေပြီးကျောင်းနဲ့ရုံးတွေလည်းပိတ်ထားရပါတယ်။စင်ဟာမြို့မှာရင်အသွားအလာတွေလည်းရပ်တန့်ထားပြီးတော့ဒေသခံတွေကအိမ်တွင်းမှာပဲနေနေကြတာပါ။စင်ဟာမြို့ရဲ့နေရအတော်များများမှာဘေးအန္တရာယ်ရှိတဲ့အဖြစ်အပျက်တွေကိုရှောင်ကြဉ်ဖို့ကန့်သတ်မှုတွေလည်းလုပ်ထားပါတယ်။လမ်းတွေမှာတန်ဆူကြိုးတွေနဲ့ပိတ်ထားပြီးရဲနဲ့လုံခြုံရေးတပ်ဖွဲ့တွေကစောင့်ကြံနေပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကကုပ်ဝါရာခရိုင်ကစစ်တပ်စခန်းတစ်ခုကိုခဲနဲ့ပေါက်တဲ့ဆန္ဒပြသူတစုကိုရဲတွေကတနက်နဲ့ပြစ်ကတ်ခဲ့ရမှာဆက်သတန်းကျောင်းသားတဦးသေဆုံးပြီးတော့ခုနှစ်ဦးဒဏ်ရာရသွားခဲ့တာဖြစ်ပါတယ်။
နိုင်ဂျီးရီးယားစစ်တပ်ဟာအကြမ်းဖက်မှုတိုက်ခိုက်ရေးလုပ်ငန်းတွေကိုဆက်လက်လုပ်ကိုင်သွားမှာဖြစ်တယ်လို့လွန်ခဲ့တဲ့နှစ်နှစ်ကအစ္စလာမစ်အစိုးရဘိုကိုဟာရမ်တို့ဖမ်းဆီးသွားတဲ့ချီဘော့မျိုးကအကြောင်းသူလေးတွေအပါအဝင်ဖမ်းဆီးခံနိုင်ငံသားအလုံးကိုကယ်တင်မှုအတွက်ဆက်လက်လှုပ်ဆောင်သွားမယ်လို့ကာကွယ်ဌာနညွှန်ကြားရေးမှူးလည်းဖြစ်တဲ့ကြီးတပ်ဗိုလ်မှူးချုပ်ရော်ဘီအဗ်ဒူအဘူဘကာကပြောပါတယ်ပျောက်ဆုံးသွားတဲ့ကျောင်းသူမင်္ဂလေးတွေကိုအရပြန်ကယ်တင်ပြီးမိဘတွေစီကိုအန်ရွယ်ကင်းကင်းပြန်ပို့ပေးဖို့စစ်တပ်ဘက်ကလက်မလျှော့သေးဘူးဆိုတော့လို့လေအဘူဘကာကပြောပါတယ်ချစ်ဖို့ကျောင်းသူလေးတွေဆက်လက်အသက်ရှင်နေသေးတယ်လို့လက်လောထွက်ပေါ်လာတဲ့ဗီဒီယိုတစ်ခုမှာတွေ့လိုက်ရတာပါဒီဗီဒီယိုကိုအထောက်အထားမပြည့်စုံတဲ့ဗီဒီယိုလို့အဘူဘကာကပြောဆိုလိုက်သလိုသူတို့ဘောအစိုးရတပ်တွေကဆက်လက်ပြီးဖိအားပေးနေတဲ့ဒါကိုစိတ်နှောက်ယှက်ဖြစ်ဒါကိုပြလိုတဲ့သဘောနဲ့ဗီဒီယိုကိုအကြံဖတ်သမားတွေကထုတ်ပြန်လိုက်တာလို့လည်း VOA နဲ့တွေ့ဆုံမေးမြန်းကမှာအဘူဘကာကပြောခဲ့ပါတယ်
နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးသွားကြတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါအရင်ဆုံးတော့မြန်မာတကြံနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်ဆူရသက်လက်ထပ်ပထမဆုံးကျင်းပခဲ့တဲ့ဒီနေ့တကြံပွဲတော်အတွင်းတကြံပွဲဆင်နွှဲမှုတွေမှာထူးထူးခြားခြားဖြစ်သူလူထုဘက်ကရိုးရအစင်လာရင်ခြင်းမှုကိုပိုထိမ့်သိမ့်လာသလိုပိုပြီးတော့လဲစီကန်းရှိလာတာတွေ့ရတယ်လို့တကြံကိုစောင့်ကြည့်ခဲ့သူတွေကပြောပါတယ်ပြည်သူနဲ့ရဲလုံခြုံရေးတွေကြားလုံခြုံရေးပူးပေါင်းကူညီမှုတွေနဲ့အတူပွဲတော်အတွင်းအမိုက်တရိုက်တွေကိုလည်းတာဝန်ရှိသူတွေနဲ့အတူကူညီပြီးတော့ဝိုင်းဝန်းသိမ်းဆည်းကြတယ်လို့ဆိုပါတယ်ဒီပြောင်းလဲမှုတွေကိုတကြံတွေကဆလို့နိုင်ငံပြောင်းလဲမှုတွေမှာပူးပေါင်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းမှုတွေရှိနေပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ပါတယ်ဒီနေ့စနေနေ့ကတော့မြမရိုးရမဟာအတာရေသပင်ပွဲတော်နောက်ဆုံးနေ့တကြံအတက်နေ့ဖြစ်ပါတယ်မြမနှစ်တကူအခါသမယမြမနိုင်ငံတဝန်းရန်ကုန်မန္တလေးမော်လမြိုင်နေပြည်တော်စတဲ့မြို့ကြီးတွေနဲ့တိုင်းနဲ့ပြည်နယ်အသီးသီးနေရာအနှံ့မှာရေသပင်ပွဲတော်ကိုချိန်ချိန်သဲဆင်းရင်ကျင်းပနေပါတယ်ဒီနှစ်တကြံတွင်ထူးခြားချက်တွေနဲ့ပတ်သက်လို့မန္တလေးမြို့ကစာရေးဆရာလည်းဖြစ်ဝါရင်သတင်းသမားကြီးတူဦးလည်းဖြစ်တဲ့ဦးကျော်ရင်မြင့်ကအခုလိုပြောပြပါတယ
်ကျွန်တော်ကမန္တလေးကျုံးဘေးမှနေပါတယ်ပရိသမီတာတစ်ချက်ကတော့ဒီမှာတကြံပြင်းချုပ်ပွားထားတဲ့အမိုက်တွေအကုန်လုံးကိုမနေ့ရက်ရှိတင်တရားကညရင်းချင်းအမိုက်တွေရှင်းပြလိုက်ပါတယ်မနေ့လင်းရင်အကုန်လုံးအမိုက်တွေအကုန်လုံးတန့်သွားတယ်အများဆိုကြည့်လို့မဟုတ်ဒါတိတာတဲ့ညင်နဲ့အပြောင်းလဲတစ်ခုပေါ့အဲယူကျင်းမှုနဲ့ပတ်သက်လို့မန္တလေးပေါ်မှာဆိုနေတဲ့အဆိုတော်တွေရဲ့ဝစားစီမှုတွေကျွန်တော်ပြင်ရတာအရသူလေးကြည့်တယ်သူတို့တော်တော်လေးတက်တက်ရက်ရက်နဲ့လူငယ်ချင်းတွေလာတာပါပါကြီးဝင်လာတာကိုတွေ့ရတယ်အဲဒါကမန္တလေးရဲ့ထူးခြားမှုတစ်ခုကတော့ရက်ွက်တွေထဲမှာရှေးရခင်ကနေပဲမန္တလေးပြောင်းပြီးမှာလုတ်လာကြတယ်ကျင်းစီတွေမဟုတ်ဘဲနဲ့မြေထဲမှာပါမန္တလေးရှိလာတဲ့အတွက်ကြောင့်မလို့ဒါကောင်းတဲ့အစဉ်လာတစ်ခုဖြစ်တယ
်မန္တလေးမြို့တွင်ရေသပင်ပွဲတော်တွေအထက်မှာရဲလုံးကြုံရေးတွေနဲ့ပြည်သူတွေကြားပို့ပြီးတော့မှယင်းနှီးနှွေးထွေးမှုတွေရှိလာတာကိုသတိထားမိတယ်လို့စာရေးဆရာဦးကျော်ရင်မြင့်ကတဆက်တည်းပြောပြပါတယ
်ရဲတွေကိုလည်းလူတွေကအမြင်ကြောင်းလဲသွားပါတယ်ရဲတွေကလည်းလူတွေပေါ်မှာဆက်ဆံပုံမြင်ပုံကြောင်းသွားပုံရပါတယ်ရဲတွေကကူညီတွေပေးတယ်နောက်တစ်ခါလူတွေကလည်းတခါအဲ့ဒီလိုကူညီတတ်တဲ့ရဲတွေကိုချစ်ခင်သွားပြီးတော့လက်တွဲလာတာကိုတွေ့ရအဲ့တော့အချင်းတို့တွင်မှာမြန်မာနိုင်ငံရဲ့အပြောင်းအလဲနဲ့ပြည်ထောင်မှုကကြီးရောက်နေတယ်လို့မြင်ပါတယ
်။ရန်ကုန်မြို့မှာတော့ဒီကနေ့မှာထူးထူးခြားခြားရန်ကုန်မြို့တော်ဝင်မန်တပ်မှာကိုမင်းကိုနိုင်ဦးဆောင်တဲ့88မျိုးဆက်ចောင်းသားခေါင်းဆောင်တွေနဲ့တက္ကသចောင်းသားတွေဦးဆောင်တဲ့ဒေါင်းတို့မျိုးဆက်တန်ကျက်အဖွဲ့တို့တွားရောက်ဖျော်ဖြေခဲ့ပါတယ်။ဖျော်ဖြေရေးမှာလိုက်ပါခဲ့တဲ့အမျိုးသမီးရေးလှုပ်ရှားသူမက်ခင်လီကတော့မြို့တော်ဝင်ရဲ့မန်တပ်မှာဒီမိုကရေစီအင်အားစုတွေဖျော်ဖြေခွင့်ရတဲ့အပေါ်ထူးခြားချက်အဖြစ်မြင်ပါတယ်
။နော်မျိုးတော်ခမ်းမပေါ့နော်ဒီအရှိမကျမတို့ကအစင်ဆိုင်ဒီမိုကရေစီရေးတောင်းဆိုတဲ့သူတွေတက်ကြွဆုံးရှားတဲ့သူတွေကဒီမျိုးတော်ခမ်းမရှိမှပြည်သူလူထုရဲ့ခံစားချက်တွေကိုဆန္ဒပြကြတယ်နော်တွေးကြကြတယ်ဒါပေမဲ့အဆက်ဆက်မှာတောင်းဆိုမှုတွေနော်ဖော်ထုတ်မှုတွေကိုဥပခါပြုခဲ့ကြတယ်ပေါ့ဒါပေမဲ့အခုချိန်ကျတော့ကျမတို့ဒီနိုင်ငံရေးအခြေအနေပြောင်းသွားရတဲ့သူအစိုးရတက်လက်ထက်မှာကျတော့စင်ပေါ်မှာတက်ပြီးတော့ပြည်သူရဲ့ခံစားချက်တွေကိုတရုတ်ပေါ်တဲ့ဟာလေးတွေတွေးရတဲ့အခါမှာရှေ့လျှောက်မှာလည်းပြည်သူရဲ့အတန်ကိုနားထောင်နိုင်တဲ့ပြည်သူရဲ့ဆန္ဒအမှန်ကိုတကယ်ကိုအကောင့်ထဲပို့ပေးနိုင်တဲ့အစိုးရဖြစ်မယ်လို့လည်းယုံကြည်ပါတယ်
။ဒေါင်းတော်မျိုးဆက်တန်ချက်အဖွဲ့ကကိုရဲဇာနီထွန်းကလည်းဒီနှစ်မှာမြို့တော်ခမ်းမရဲ့မန်တပ်ပေါ်မှာဖြိုပြေခွင့်ရတဲ့အပေါ်အားရကြောင်းပြောပါတယ
်။ဘဟုမန်တပ်ကိုရန်ကုန်တိုင်းဘဟုမန်တပ်ပေါ်ကိုကျွန်တော်တို့ကျောင်းသားသမဂ္ဂတွေဒါဒေါင်းလည်းပြတ်ပြတ်ပြီးဖြိုပြေခွင့်မရတဲ့နှစ်ကဆိုဆယ်စုနှစ်သုံးစုနှစ်တော့မဟုတ်ဘူးကတော့ဒီလူတော်နဲ့မှာဝန်ထိုင်နေတဲ့ဒီ25ရာခိုင်နှုန်းကိုကျွန်တော်အဓိကဟိုက်လိုက်လို့ပြောကြတယ်ကျွန်တော်တို့ကျောင်းသားတွေက
ခီးသွွားအဲ့လုပ်ငန်းလုပ်ကိုင်သူကိုမင်းမင်းထွန်းကလည်းတကြံပွဲတော်ကာလအတွင်းနိုင်ငံသားခီးသွွားတွေရောပြည်သူလူထုဘာလွယ်ကူအစဉ်ပြေအောင်လို့တန့်စင်ခန်းတွေကိုစနစ်တကျထားရှိပေးဖို့ လိုအပ်တယ်လို့အမိုက်တွေကိုလည်းစနစ်တကျရှင်းလင်းပေးဖို့အကြံပြုပါတယ
်။သွန်းနေရာမှာအမိုက်ပုံးတော့ရှိတယ်။အမိုက်ကအဲ့ပြည့်ပြီးတဲ့အပြင်ဘေးပတ်ထားလဲမှာကိုတော့ကိုစောစောပုံထားကြတာပေါ့နော်။သိမ်းဆင်းမှုအပိုင်းမှာလည်းကျွန်တော်ထင်တယ်အများကြီးလိုအပ်တယ်လို့ဆိုရပိုင်းပေါ့နော်။အဲ့ဒါလေးမြင်တယ်ကလေ
း။ပြည်သူလူထုတောင်းနဲ့ချီပြီးပါဝင်ဆင်နွှဲတဲ့မြို့တော်တွေကအတာတကြံပွဲတော်တွင်မှာတော့အမိုက်တရိုက်တွေကိုတာဝန်ရှိတဲ့သူတွေဘက်ကစနစ်တကျသိမ်းဆည်းရှင်းလင်းတာရှိတယ်လို့မင်းသားကျော်သူဦးဆောင်တဲ့နာရေးကူညီမှုအတင်ရန်ကုန်လိုမျိုးကို့အမိုက်ကိုရှင်းလှုပ်ရှားမှုတွေနဲ့အမိုက်ရှင်းလှုပ်ဆောင်နေတာတွေကိုပြည်သူလူထုဘက်ကလည်းပူးပေါင်းပါဝင်တာရှိပါတယ်။ဒီကနေ့စနေနေ့မှာတော့အတက်နေဖြစ်သွားပြီဖြစ်ပြီးမကြခင်အချိန်တွင်မှာပဲတကြံကာလပြီးဆုံးတော်မှာဖြစ်ပါတယ်။မနေ့ပြန်ဧပြီလ18ရက်နေ့မြန်မာနှစ်ဆန်းတရက်နေ့မှာတော့နိုင်ငံတော်သမ္မတဦးထင်ကျော်ကမြန်မာပြည်သူလူထုကိုနှစ်သစ်နှုတ်ခွန်းဆက်စကားမနေ့9နာရီမှာတစ်ချိန်မွန်းတဲ12နာရီညနေ3နာရီနဲ့ည8နာရီအပီးတွေမှာ MRTV ရုပ်မြင်သံကြားနဲ့မြန်မာအသံရေဒီယိုအစီအစဉ်တွေကနေပြီးတော့သမ္မတရဲ့မိကွန်းကိုထုတ်လွှင့်ပေးသွားမှာဖြစ်တယ်လို့သမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်ရှင်
မဆုမုံပြောပြသွားတာဖြစ်ပါတယ်နှစ်သက်ကူးစုတောင်းနေကိုမပြောခင်မှာအခုတစ်ခါထိုင်းမြန်မာနယ်စပ်ကတကြံချီနေကိုလည်းပြောပြခြင်းပါတယ်ထိုင်းမြန်မာနယ်စပ်ချစ်ချီတရားအောက်မှာရေကစားကြရင်တကြံအကြက်နေကစတင်ပြီးတော့လူ၄ဦးသေဆုံးမှုဖြစ်ခဲ့တဲ့အကြောင်းလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်ဒီအတွက်တရားအောက်မှာရေဆော့ကစားနေသူတွေအနေနဲ့လိုက်နာဖို့ရင်းနှီးသေဆုံးထားတဲ့နေရာတွေကိုအာဏာပိုင်တွေကကျိုးတွေတားပြီးတော့ကန့်သတ်နယ်မြေလှုပ်ထားခဲ့ရပါတယ်အပြည့်စုံကိုတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ရေရှားပါမှုတွေကြောင့်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့နဲ့မြောက်ရီမြို့ကမြန်မာနိုင်ငံသားတွေဟာတောင်ရင်မြစ်ပေါ်မှာပဲမဟာတကြံပွဲတော်ကိုဆင်နွှဲရင်းရေကစားခဲ့ကြပါတယ်။ထိုင်းနဲ့မြန်မာနှစ်နိုင်ငံလုံးရေကစားနိုင်တဲ့နေရာတစ်ခုကိုမြန်မာဘက်ကကုတ်ကိုနဲ့ထိုင်းဘက်ကဖွေးကလုတ်ဆိုတဲ့နေရာမှာတော့ရေကစားနေတဲ့နေရာတစ်ခုထားရှိခဲ့ပေမဲ့နေရာအလန်းဝေးတဲ့အတွက်ချစ်ချည်ရေတကားအောက်မှာပဲဆင်းရဲနွမ်းပါတဲ့မြန်မာပြည်သားအများစုကတော့ရေကစားနေကြတာပါ။ဒီလိုမြစ်ရေထဲမှာပဲခံကွဲစားရီရွှတ်နုံနေတဲ့ရေကစားကြရင်နဲ့မြန်မာနိုင်ငံသား၄ဦးဟာရေနှစ်သေဆုံးမှုတွေဖြစ်ခဲ့ရတယ်ဆိုပြီးမြောက်ရီမြို့နယ်ကရက်ရွာလုံကျုံရေးတာဝန်ယူပေးနေသူတဦးကအခုလိုပြောပြပါဗျ။
တကြံအမှုတကြံမှာ၄ယောက်ပေါ့၄ယောက်တည်သွားရပေါ့ဒီကလေးကပထမလေးကအချားလေးရတယောက်တည်သွားတယ်လေအချားလေးကဟိုလာပေါ့ဆန်းနဲ့သမီးတယောက်တည်သွားတယ်နောက်လေးမှာမိန်းကလေးနှစ်ယောက်ပေါ့နှစ်ယောက်ကောင်းလေးတော့ဝေးကျဲတယ်ကဲချင်းမှသူ့ဘာသိသွားတယ်အားလုံး၄ယောက်ပေါ့ဟုတ်ကဲ့ခင်ဗျာသူတို့အပေါ်ဆွတ်နေတဲ့အချိန်မှာမင်းကြီးမြတ်ကအဲ့မှာရင်သူတို့အသက်ပါသွားတင်တာပါကျွန်တော်သင်အားတော့လေသူတို့အပေါ်ဆွတ်နေတဲ့ခါမှာရှာဆွတ်နေကြတဲ့အောင်တော့အဲ့ဒီနေရာမှာအိုင်သဘောမဖြစ်နဲ့အိုင်ကအဲ့ချက်အောက်မှာလုံးရှိတယ်လေရင်းကြီးကချောနေသေးုံပို့လိုက်တာမြောက်ရီသေးုံပို့လိုက်တယ်လေ
အခုခါမှာတော့ချစ်ကြည်ရဲ့တရားအောက်မှာလူသေးဆုံးမှုထိဖြစ်ခဲ့ရတဲ့နေရာကိုကန့်သတ်နယ်မြေဖြစ်ထားပြီးရေကစားသူတွေကိုတားမြစ်ထားတယ်လို့လည်းဆိုပါတယ်
ဟုတ်ကဲ့ခင်ဗျအဲ့ဒီနေရာကိုကျွန်တော်တို့လုံခြုံရေးချပြီးတော့လုံခြုံရေးချပြီးအဲ့နေရာကိုလုံခြုံရေးချပြီးအဲ့နေရာပဲကျွန်တော်တို့မတော်ဘူးဒီမှာကျိုးတွေပြန်တားလိုက်တော့အဲ့နေရာမှာဆိုင်းဘုတ်ကတ်လိုက်တော့အဲ့လိုမျိုးမျိုးလုပ်လိုက်တော့အဲ့လိုကျွန်တော်တို့အဲ့တော့တင်ပြီးမှလုံခြုံရေးကချရတဲ့အတွက်ကြောင့်အဲ့လိုပုံစံမျိုးဖြစ်သွားအစိုးရကလုံခြုံရေးကိုကျွန်တော်တို့ယူလဲလို့ရှိရင်ဒါတွေသိမ့်မဖြစ်အောင်ဖြစ်ပြတာကြောင့်သိမ့်မရှိဘူးဘာလို့ကျွန်တော်ပြောချင်တာပေါ့အဲ့လိုတားရတဲ့နေရာကိုဒါမနေ့ကတရားဆိုရင်ဒါကျွန်တော်တို့တားရတဲ့ဓာတ်ရအောင်ဒီအဲ့ဒီအတိုင်းမထိုးချပလိုက်အောင်အမရဲတယ်လို့သူခေါ်ရတယ်သူတို့ဒီမှာတားလာတယ်လုံချိုးလေးလည်းချလာအဲ့ကြားတဲ့အောင်ကိုတိုင်မထိုးချပလိုက်တယ်အဲ့ဒါတကယ်ကိုကျွန်တော်တို့ကတားလို့လည်းမရတော့အဲ့လိုပုံစံမျိုးဖြစ်သွားတာဒါမင်းကသူ့ကအသက်တော့မသေးဘူးပေါ့လေဒီကျွန်တော်တို့တားမိတာတဲ့ဒီအရက်ကိုမတော့ဖို့လည်းကျွန်တော်တားမိထားတယ်ဒါမင်းအဲ့အောင်မှာတော့သူတို့ကအရက်ဆိုင်ပြီးဆိုနေပါတော့ရှိတော့ပေါ့
ညောင်ရီရဲ့ Facebook စာမျက်နှာမှာတော့ညောင်ရီမြို့မှာရှိတဲ့တောင်ရဲမြစ်ကမ်းမှာမဟာတကြံအကျနှစ်မှာ၄တန်းကျောင်းသူတဦးရေနှစ်သေဆုံးခဲ့ပြီးတကြံအကျနှစ်မှာတော့၁၇နှစ်အရွယ်အမျိုးသမီးတဦး၁၆နှစ်အရွယ်အမျိုးသမီးတဦးနဲ့၂၈နှစ်အရွယ်အမျိုးသားတဦးစုစုပေါင်း၄ဦးသေဆုံးခဲ့တယ်လို့ရေးသားထားပြီးပြည်သူတွေအနေနဲ့မဟာတကြံကာလမှာလေပတ်ရေကစားရမှာမိမိတို့ရဲ့သားသမီးတွေအသက်အန္တရာယ်မဖြစ်စေဖို့အတွက်ထိတ်ထိတ်ဆောက်ရှောက်စေဖို့အသိပေးရေးသားထားပါတယ်တောင်ရင်မြစ်ထဲမှာပဲအရက်တွေရောက်ချတာတွေအရက်တွေတောက်စားမှုရတာတွေရှိနေတယ်လို့လည်းရေကစားသူတို့ကပြောပြပါတယ်တောင်ရင်မြစ်ဟာတကြံကာလမှာမြစ်ရေခန်းချောက်ပြီးတဲတောင်တွေပေါ်နေတာတွေရှိနေတယ်လို့ရေလေကျွန်းလို့ခေါ်တဲ့ထိုင်းမြန်မာနှစ်နိုင်ငံပိုင်ဖြစ်သတ်မှတ်ထားတဲ့နေရာမှာလည်းအင်ဂျင်80လောက်နဲ့လူရေအများအပြားနေထိုင်နေတာပါအခုလိုမျိုးတကြံကာလမှာတော့မြန်မာပြည်သားအများအပြားဟာတောင်ရင်မြစ်ထဲမှာရေကစားကြရင်းနဲ့ခံကွဲစားရကြောင့်ထိခိုက်ဒဏ်ရာရရှိတာတွေအပြင်ရေနစ်သေဆုံးတာတွေလည်းဖြစ်ပေါ်ခဲ့ပါတယ်ဒါပေမဲ့လည်းမဟာတကြံအတက်နဲ့မှာလည်းတောင်ရင်မြစ်ထဲမှာထောင်ကနန်းရှိတဲ့ရေကစားသူတွေနဲ့စီကားလျက်ရှိပါတယ်ရှင်
ထိုင်းချီတိုင်းသတင်းတော့မအေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတော့မြန်မာနှစ်တကူအတွက်ဆူတောင်းတွေကိုလည်းထင်ဆက်ပေးကြပါတယ်သောရရှင်များခင်ဗျာမနေ့ဖြန်ဆိုရင်မြန်မာနှစ်ဆန်းတရက်နေ့ကိုရောက်ရှိပြီဖြစ်ပါတယ်နေဟောင်းကုံစုံပြီးနှစ်သက်ကိုကြိုဆိုတဲ့အနေနဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်မန္တလေးလူထုတိုက်ကစာရေးဆရာညီပူလေး88မျိုးဆက်ခေါင်းဆောင်ကိုဂျင်မီနဲ့စတူဒီယိုတေးသန့်ရှင်မမ်မီမီဝင်းဖေတို့ကနှစ်ကူးနှုတ်ဆက်ဆူတောင်းတွေကို VOE ကိုပြောထားပါတယ်နားဆင်ကြည့်အောင်ပါခင်ဗျာ
မြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုနောက်1988ခုနှစ်အမနဲ့ပဲကူပွဲမှာတနိုင်ငံလုံးငင်းချမ်းရေးရရှိကြပါစေနော်ကာယဒုက္ခစိတ်ဒုက္ခနဲ့လည်းအားလုံးပြည့်ဝနိုင်ကြပြီးတော့ကျွန်တော်တိုင်းရင်းသားအားလုံးနိုင်ငံသားနိုင်ငံသားအားလုံးကျွန်တော်တို့ရဲ့ဖက်ဒရယ်ပြည်တော်စုအနှစ်ကိုတည်ဆောက်တဲ့နေရာမှာအားလုံးဝိုင်းဝန်းကြိုးပမ်းကြပါလို့ဆန္ဒပြုလိုက်ပါတယ်လို့
ဝင်းစီရစပီဖွဲ့စည်းအုပ်ချုပ်ပုံအသိရေးဆွဲနိုင်တဲ့တိုင်းပြည်မှာလူတိုင်းစိတ်ချမ်းသာကိုယ်ချမ်းသာနေနိုင်ကြပါစေကြောင်းကျွန်တော်ညီမလေးရဲ့ဆုမွန်ကောင်းတောင်းပါတယ
်ဒီနေ့ဟာပြည်သူ့ဆက်ပါတယ်ဒီနေ့မှာကျွန်တော်တို့ဒီမှာပြည်သူ့ဟာကျွန်တော်ဒီမှာနေတဲ့စပေါင်းကားဆိုကျွန်တော်တို့လည်းတောင်းကြနေတယ်တော်ကြီးနေနေကြီးတာဒီကိုဒီနေ့မှာအစပြုဆုံးသွားပြီးတော့ရှိဖို့ဒီတက်နိုင်မှာကျွန်တော်တို့တကယ်ပဲယုံကြည်ကြတယ်နေပါတယ်ဒါဆိုကျွန်တော်ရဲ့အနာဂတ်မှာရှိတဲ့ကျွန်တော်ရဲ့အနာဂတ်ရုပ်သက်ဒီဟာကျွန်တော်ရုပ်သက်ဒီလိုမျိုးလုံးပတ်ထားတဲ့ဘဝနဲ့ဆက်ပြီးကျွန်တော်ရဲ့အနာဂတ်ရုပ်သက်ဒီဉာဏ်နဲ့ရတာဒီကိုအပေါင်းဆုံးခံစားနိုင်တယ်လို့ကျွန်တော်လည်းဆန္ဒပြုလိုက်ပါတယ
你等啊阿龍姐姐媽媽親親打打的你妞妞的才能比較開開的就抓好哦阿姨你去吧的了哦就這樣去吧的了
မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်မန္တလေးလူထုတိုက်ကစာရေးဆရာညီပူလေး88မျိုးဆက်ခေါင်းဆောင်ကိုဂျင်မီနဲ့စတူဒီယိုတေးသန့်ရှင်မီမီဝင်းဖေတို့ရဲ့မြန်မာနှစ်ကူးနှုတ်ဆက်ဆုတောင်းတွေကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာ VOA ကနေစနေညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အခုတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Blogger ပြောသမျှအစီအစဉ်ကိုနားဆင်ရမှာပါမတ်ဆုမြတ်မောင်ကစီစဉ်တင်ဆက်ပြီးတော့ကိုသားညုံနဲ့တူတင်ဆက်ပေးထားပါတယ်ခင်ဗျာ
သင်ငန်းထဲမှာသုံးဖို့ရည်ရွယ်တဲ့လေ Minecraft computer game ဒီနှစ်နွေရာသီထွက်တော့မယ်တဲ့ကိုသားညုံကြီ
း Microsoft ကြီးညာတော့တွေးလိုက်တယ်ဗျအခုလည်းပဲဒီ Minecraft EDU ဆိုပြီးတော့ရှိနေပြီမဟုတ်လားဗျ
ဟုတ်တယ်လေအခုရှိတာက Minecraft EDU ကိုသားညုံရဲ့အဲ့ဒါ computer ပေါ်မှာ block down လေးတွေနဲ့အဆောက်အဦတွေမြို့တွေဂျွာတွေဖန်တီးရတဲ့ Minecraft game ကိုကျောင်းစာသင်ခန်းတွေထဲမှာကျောင်းသားတွေအတွက်ပညာရအောင်ရည်ရွယ်လုပ်ထားတဲ့ version ပေါ့အဲ့ဒီ Minecraft EDU ကို Microsoft company ကအခုဝယ်လိုက်ပြီအဲ့ဒါကြောင့်မလို့သူတို့ရဲ့ version အသစ်နဲ့ Minecraft Education Edition ဆိုပြီးထုတ်မယ်လို့ကြေညာခဲ့တာရှင် Minecraft EDU computer game ကိုအခုလောလောဆယ်ကမ္ဘာနိုင်ငံပေါင်း40ကျော်ကစာသင်ခန်းပေါင်း 9,000 ကျော်မှလက်ရှိသုံးပြီးတော့စာသင်နေတာရှင
်သူက computer game ဆိုပေမဲ့ကျောင်းသူကျောင်းသားတွေကိုဖန်တီးနိုင်စမ်းတဲ့တက်အောင်လုပ်ပေးတဲ့ game မျိုးပါအတန်းထဲမှာရှိနေတဲ့ကျောင်းသားတွေရောဆရာတွေပါ online ပေါ်မှာချိတ်ဆက်ပြီးတော့အတူလေ့လာသင်ယူနိုင်ဖို့အထူးလုပ်ပေးထားတာဖြစ်တယ်ဗ
ျလေ့လာသင်ယူတဲ့နေရာမှာလည်းမူလရန်းကစပြီးတော့မှ college ကျောင်းအထိကျောင်းသူကျောင်းသားတွေ Minecraft EDU game ကိုသုံးနိုင်ကြတာပါစာရေးတာဖတ်တာကနေပြီးတော့သမိုင်းသိပ္ပံသင်ချာအနုပညာပညာရပ်တွေနောက်ပြီးတော့ဒီ computer programming တို့မြို့ပြစီမံကိန်းတို့ engineer ပညာရပ်ပိုင်းမျိုးတွေကိုလည်းလေ့လာသင်ယူလို့ရတယ်နောက်ဒီ Microsoft ရဲ့အပြောအရတော့စာသင်ခန်းတွေအတွက်ကိုရည်ရွယ်တဲ့ဒီ computer game တွေကြောင့်မလို့အတက်ပညာတွေမဟုတ်ဘူးဒီ online ကမ္ဘာထဲမှာနိုင်ငံသားတယောက်ရဲ့တာဝန်တွေကဘာလဲသူတစ်ပါးအပေါ်ဘယ်လိုမျိုးစာနာစိမ်မျိုးထားရမလဲစတဲ့ဒီလူမှုဆက်ဆံရေးဘိုင်းအသိပညာတွေအထူးကိုနားလည်သိနိုင်ကြတယ်လို့ဆိုရဲ
ရောင်စုံ၄000 block တုံးလေးတွေတုံးပြီးတော့ online ပေါ်မှာကိုဖန်တီးခြင်းတဲ့ကမ္ဘာကြီးကိုဖန်တီးယူရတာမျိုးမဟုတ်လို့ကျောင်းသူကျောင်းသားတွေကလည်းသဘောကျတယ်ဗျ သူတို့တက်ကပညာသင်နေတယ်လေ့လာနေတယ်ဆိုတာမျိုးမဟုတ်တော့ဘဲနဲ့ဂိမ်းကစားနေတယ်လို့မျိုးဖြစ်နေတာကိုဗ
ျဟုတ်တယ်ရှင်ဒီအီတလီမှာမီးတောင်ပေါက်ပြီးတော့ချော်ရီတွေဖုံးသွားခဲ့တဲ့ရှေးဟောင်းပွန်ပင်မျိုးကြီးအကြောင်းတို့အီဂျစ်ကပိရမစ်တွေအကြောင်းတို့တခါဒီဂရိကရှေးဟောင်းဘုရားကျောင်းတွေအကြောင်းတို့ကိုဒီအတိုင်းသင်မယ်ဆိုလို့ရှိရင်သူတို့စိတ်ဝင်စားခြင်းမှာစိတ်ဝင်စားမယ်အဲ့လိုမျိုးမြို့ဟောင်းတွေအဆောက်အဦးဟောင်းတွေကိုကိုယ်တိုင်ဒီအွန်လိုင်းပေါ်မှာအတုံးလေးတွေနဲ့ပြန်ဆောက်ဖန်တီးမယ်ဆိုလို့ရှိရင်ရှေးဟောင်းမျိုးပြတိဆောက်တဲ့ပြည်သူကပညာရမယ်တခါဒီဘာသာရင်ကျင်းမှုတွေအကြောင်းကိုသိမယ်အဲ့ဒါကကွန်ပျူတာတွေပေါ်မှာကိုယ့်ရဲ့ဖန်တီးနိုင်တဲ့အခြေအနေပေါ်မှာမူတည်ပြီးတော့ပညာရနိုင်မှာဖြစ်တယ်လို့ Minecraft Education Edition ကိုထွင်းနေတဲ့ Microsoft ကပြောပါတယ
် If the kids are so incredibly passionate about this game there's obviously value in it to them
It's not that it helps kids learn different they've been learning that way they've been learning through gaming it helps us see the way that they learn different and I think that is the biggest game changer
Minecraft Education Edition နဲ့ပတ်သက်တဲ့ Microsoft ရဲ့စောင်းမားတွေမှာဆိုလို့ရှိရင်ဒီ New Zealand နိုင်ငံက Alfriston College ကကျောင်းသူကျောင်းသားတွေက Auckland စစ်သမိုင်းပြတိုက်နဲ့ပေါင်းပြီးတော့မှဒီပထမကမ္ဘာစစ်ပွဲမှာ New Zealand ပြည်သူတွေဘလို့ပါဝင်ခဲ့တယ်ဆိုတာကို Minecraft game နဲ့ပြန်ပြီးတော့ဖန်တီးလေ့လာကြတယ်ဆိုတဲ့အကြောင်းကိုဥပမာပေးထားတယ်ကိုသားညုံရဲ့
အခုလက်ရှိ Minecraft EDU game တွေကအမျိုးမျိုးရှိတယ်ဗျအဓိကကတော့ကိုဖြစ်စေခြင်းနဲ့မြို့တွေရွာတွေနေရာတွေမျိုးဖန်တီးရတာမျိုးဖြစ်တော့ကိုတယောက်တည်းကစားရတာတဲ့ဒီ game တစ်ခုတည်းကိုပဲ online ပေါ်မှာလူတွေအများကြီးချိတ်ဆက်ကစားကြရင်ပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတယ်။မျှဝေဖန်တီးရတာကလည်းနားလည်သွားကြနိုင်တာပေါ့မဆွေမြမော
။ကျောင်းစာသင်ခန်းတွေအတွက်ရည်ရွယ်တဲ့ Minecraft EDU game တွေအားလုံးက online ပေါ်မှာကျောင်းသားတွေအများကြီးချိတ်ဆက်ပြီးတော့ကစားကြအောင်လို့လုပ်ထားတာပါ။ပါဝင်ကစားကြတဲ့သူတွေအနေနဲ့ game ပေါ်မှာမူတည်ပြီးတော့မှ game နဲ့မှသူတို့ပါဝင်ပြီးတော့လုပ်ရတဲ့ပုံစံတွေကမတူကြတော့အတွေ့အကြုံအစ်တွေလည်းရနိုင်တယ်။ဒီကဘာအစ်စ်မှာပြဿနာကိုဘလို့အပြေရှားကြမလဲဆိုတာမျိုးနီးတဲ့ရှာဖွေတဲ့အတွေ့အကြုံတွေကိုလည်းရနိုင်ကြတယ်လို့ဆရာဆရာမတွေကပြောပါတယ်သူတို့ကိုယ်တိုင်ကလည်းကျောင်းသူကျောင်းသားတွေကိုဒီသူတို့လေ့လာစေခြင်းတဲ့အတိုင်းဂိမ်းတွေကိုပြုပြင်ယူလို့ရတဲ့အတွက်ထိရောက်တယ်လို့ဆိုရဲရှင
် Microsoft က Minecraft EDU ဂိမ်းတွေပေါ်မှာခြေခံပြီးတော့ Minecraft Education Edition ကိုဖန်တီးနေကြတာဆိုတော့ Education Edition ထွက်လာလို့ရှင်ဒီ Minecraft EDU သွင်းထားတဲ့ set တွေအားလုံးကိုတစ်နှစ်စာအခမဲ့ download ပေးလို့မယ်လို့သိရတယ် Minecraft Education Edition ပဲတက်တက်ကိုယ့်ရဲ့ computer ထဲမှာ download သွင်းပြီးတော့ကစားမယ်ဆိုရင်တနစ်စာ5ဒေါ်လာပေးရမှာဖြစ်ပါတယ်ထွတ်ထွက်ချင်းအစမ်းကာလမှာတော့အခမဲ့ပေးထားမယ်လို့ Microsoft ရဲ့ blog မှာရေးထားပါတယ
် software company ကြီးဖြစ်တဲ့ Microsoft ရဲ့ဒီ Windows software တွေကအရင်တော့စာသင်ခန်းတိုင်းလိုလိုမှနေရာယူထားပေမဲ့လည်းအခုနောက်ပိုင်းတော့ဒီ Google ရဲ့ Chrome operating system လိုမျိုးပို့ပြီးတော့တံပိုးနေတဲ့ operating system တွေကအစားထိုးလာတဲ့နောက် Apple ရဲ့ iPad တို့ Samsung ရဲ့ Galaxy Note တို့လိုမျိုး tablet computer တွေကကျောင်းကန်းတွေထဲမှာနေရာယူလာတယ်လေThe Verge Online Media ကြီးရဲ့စာမားထဲမှာဆိုလို့ရှိရင်အဲ့လိုမျိုးအခြေအနေမျိုးတွေကြောင့်မလို့ Microsoft ကကျောင်းသူကျောင်းသားတွေကြားမှာရေပန်းစားနေပြီးသား Minecraft EDU ကိုဝယ်ပြီးတော့မှဈေးကွက်မှာပြန်ပြီးလွှမ်းမိုးနိုင်ဖို့ကြိုးစားတာဖြစ်တယ်လို့ရေးတယ်ရှင်
။တခြားမကြည့်နဲ့ Minecraft game ကိုပဲကြည့်လေ။အဲ့ဒီ Minecraft computer game ကိုတကဘာလုံးမှ register လုပ်ကစားနေကြတဲ့သူပေါင်းကသန်း100ကျော်ရှိတယ်လို့ New York Times သတင်းစာကြီးရဲ့စာမားထဲမှာရေးထားပါတယ်။ Mobile platform တွေပေါ်မှာကစားနိုင်တဲ့ Minecraft app ဆိုရင်လေApple ရဲ့ App Store မှာရော Google ရဲ့ App Store မှာပါအယောင်ရဆုံးထိပ်တန်း Game App နေရာမှာရှိတယ်တဲ့နောက်တော့ဒီ PC Game အမျိုးအစားတွေမှာဆိုလို့ရှိရင်လေအခုချိန်ထိအယောင်ရဆုံး Game ဆိုပြီးတော့ Microsoft Company ကပြောပါတယ
်အဲ့ဒီ Minecraft Game တော့ကလည်းဒီမူလထွေတဲ့ Company စီကနေပြီးတော့ Microsoft ကဒေါ်လာသန်း 2,000 ကျော်နဲ့ဝယ်လိုက်တာနော် Microsoft လက်ထဲကိုရောက်တာတနည်းခွဲကျော်လောက်ရှိသွားပြီ Game ကအခုချိန်ထိဆက်ပြီးတော့အောင်မြင်နေတော့မှာပဲဒါပေမဲ့အဲ့ဒီ Game App ကြောင့်မို့လို့ Microsoft ကဒီသူ့ရဲ့ smartphone တွေအယောင်တက်မယ်လို့မျှော်လင့်ထားတာဖြစ်မလာတဲ့အချက်ကိုလည်း New York Times သတင်းစာစာမားထဲမှာထောက်ပြထားတဲ့ကိုသားညုံရဲ့
အခုတခါ Minecraft Education Edition နဲ့ Microsoft Company ရဲ့အောင်မြင်မှုတိုးဖို့မျှော်လင့်နေတာတော့ဟုတ်ပါပြီတကယ်တမ်းကျတော့ကျောင်းကားနေထဲမှာသုံးနိုင်ဖို့ Office 365 Education ဆိုတဲ့ software မျိုးကလည်းရှိနေပြီးသားလေ။နောက်လက်ရှိ Minecraft EDU game ကိုသုံးလို့ကျောင်းသူကျောင်းသားတွေရဲ့ပညာရေးမှာတကယ်တိုးတက်လာတယ်ဆိုတာသက်သေပြနိုင်တဲ့လေလာဆန်းစစ်မှုတွေကလည်းသိမရှိသေးဘူးမဆီမမွေ
။အခုတော့ဒီ American တွေက main တက္ကသိုလ်ကဒေါ်လာ2သန်းအကုန်ခံပြီးတော့မှလေလာမှုလုပ်မယ်လို့ကြေညာထားပြီးကိုသားညုံဦးရဲ့ game တွေကြောင့်မဟုတ်လို့ဒီတင်ချာတိတ်ပန်နဲ့ engineer ဘာသာရပ်တွေအပေါ်ကျောင်းသူကျောင်းသားတွေရဲ့စိတ်ဝင်စားမှုဘလို့တက်ရောက်မှုရှိသလဲဆိုတာကိုလေ့လာကြမှာပါတခုရှိတာကတော့ Minecraft game အပါအဝင်ဒီတခြား game တွေကပြဿနာအပြေရှားတဲ့နေရာမျိုးဒီတခြားသူတွေနဲ့အတူတွဲပြီးတော့အလုပ်လုပ်တဲ့နေရာမျိုးနောက်စိတ်ကူးဖန်တီးမှုနဲ့ဒီဇိုင်းထွင်နိုင်တဲ့နေရာမျိုးလိုမျိုးကျောင်းသူကျောင်းသားတွေတကယ်လက်တွေ့ဒီအလုပ်ခွင်ထဲရောက်တဲ့အခါကျရင်လိုအပ်တဲ့အရေးကြီးတဲ့စွမ်းဆောင်မှုဘိုင်းတွေမှာတော့တိုးတက်မှုတွေရှိနိုင်တယ်ဆိုတာကိုဆရာဆရာမတွေရောဒီလေ့လာတဲ့သူတွေကပါယုံကြည်ကြပါရှင
်မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ blogger ပြောသမျှစီစဉ်ကိုနားဆင်ကြရဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။တော်ရရှိများမင်္ဂလာပါခင်ဗျာ။ Washington Bureau of VOA American အတန်ကနေ2016ခုနှစ် April 16ရက်မဟာသကြံအတက်နေ့စနေညဘက်မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိတိုက်ရိုက်အတန်လွှင့်ပေးနေပါတယ်။ကျွန်တော်တို့အခုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်ဒုတိယပိုင်းကိုတော့ Line Meter 25 30နဲ့50နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီအစီအစဉ်ဒုတိယပိုင်းမှာတော့စနေညဘက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
ကျွန်တော်တို့ VOA တော်တော်ရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးမြမရူးရနှစ်တကူအခါသမယမှာမင်္ဂလာပေါင်းနှံပြည့်စုံပါစေကြောင်းဆုမွန်ကောင်းတောင်းရင်းနဲ့စနေနေ့ညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ဒီကနေ့မှာတော့မြမရူးရအတာတကြံနှစ်တကူရေကစားပွဲတော်ပြီးဆုံးသွားပြီဖြစ်ပြီးတော့မကြခင်အချိန်ပိုင်းအတွင်းမှာပဲမြမရူးရနှစ်တကူအချိန်ကာလကိုရောက်တော့မှာပါ။ဆိုတော့နှစ်တကူအချိန်ကာလမရောက်ခင်ကလေးမှာကျွန်တော်တို့အစိုးရတက်လက်ထက်ဟလာအရသာတူပထမဆုံးနှစ်ပေါင်းများစွာတွင်ပထမဆုံးဥဆောင်တဲ့အစိုးရတက်လက်ထက်မှာပထမဆုံးချိန်ကျင်းပတဲ့ဒီနှစ်တကူတကြံပွဲတော်မှာအရင်နှစ်ကနဲ့မတူတဲ့အရင်နှစ်တွေကနဲ့မတူတဲ့ဘယ်လိုထူးထူးခြားခြားအခြေအနေတွေများရှိခဲ့တယ်လဲဒါတွေကိုကျွန်တော်တို့အတွေ့အကြုံပဲဆွေးနွေးကြဖို့ဖြစ်ပါတယ်ဘယ်နဲ့ဆွေးနွေးပေးဖို့အတွက်ကျွန်တော်အဓိကတော့မြို့ကြီးနှစ်မြို့ဖြစ်တဲ့ရန်ကုန်နဲ့မန္တလေးဘက်ကအခြေအနေတွေကိုနှစ်နှစ်ဆက်ဆက်ပြောပြပေးနိုင်မယ့်သူနှုတ်ကိုဖိတ်ခေါ်ထားပါတယ်တူကတော့မန္တလေးမြို့ကအစာရေးဆရာစုငတ်ပါနောက်တူကတော့ရန်ကုန်မြို့က88မျိုးဆက်ငင်းရဲရင်နဲ့ပွင်လင်းလူဖွဲ့စီကခေါင်းဆောင်တူဦးဖြစ်တဲ့ကိုချင်းပြပါကျွန်တော်တို့ဒီကနေ့အစီအစဉ်အတွက်အရင်နိုင်ငံရေးနဲ့ပတ်သက်တဲ့ကျွန်တော်တို့လှုပ်လှုပ်ခတ်ခတ်ဖြစ်စီတဲ့အကြောင်းအရာများလို့မဟုတ်ဘဲနဲ့ကျွန်တော်တို့စီကိုအီးမေးလ်နဲ့ပို့ဆွေးနွေးတာ Facebook မှာမှတ်ချက်ပေးပြီးတော့ဆွေးနွေးတာတွေရှိပါတယ်ဒါရိုက်ဆွေးနွေးမဲ့သူတူဦးရှိပါတယ်ဒါပေမဲ့လည်းအရင်ကျွန်တော်တို့ပွဲစုတဲ့အစီအစဉ်များလို့တော့ကျွန်တော်တို့စီကိုဖုန်းဆက်ပြီးပါဝင်ဆွေးနွေးကြတယ်လို့ပြောတဲ့လူနေပါတယ်မှတ်သားစရာပါဒါပေမဲ့ကျွန်တော်တို့အစီအစဉ်ကတော့အစင်ပြည်ပြချောချောမမောနဲ့ဖြစ်မှာပါဆိုတော့ပထမဦးဆုံးမန္တလေးဘက်ကအခြေအနေကိုဆရာစုငဲ့မန္တလေးဘက်မှာအရင်နှစ်တွေနဲ့မတူတဲ့ဒီနှစ်တကြံရဲ့ထူးခြားချက်လေးတွေအရင်ပြောပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီနှစ်တကြံကတော့ကျွန်တော်တို့ပြည်သူများစုရွေးကောက်တင်မြှောက်လိုက်တဲ့အစိုးရသိရဲ့ပထမဦးဆုံးပွဲဥတွက်နဖူးတွေတွေတွေ့ရတဲ့တကြံပေါ့ဗျာအဲကျွန်တော်တို့ကလည်းအထူးသဖြင့်မန္တလေးတကြံကိုပြောရတာကလည်းမြမရွေးရသည်ဒီကမှုတကြံနဲ့ပတ်သက်ပြီးပြောကြဆိုကြတယ်ဆိုရင်ဖြင့်မန္တလေးတကြံကအရှိကနေမှနမိတ်ပုံတစ်ခုဖြစ်နေလို့ဒါကိုဦးစားပေးပြောရတဲ့အဲကိစ္စလည်းဖြစ်နေပါတယ်အဲ့တော့ဟိုအစိုးရတက်မှပထမဆုံး10ရက်ကျော်တတန်းအတွင်းမှာပထမဆုံးစကြုံရမယ့်ဟာတကြံပွဲတော်ဖြစ်တယ်ပေါ့နော်အ
ဲ့တော့
ကျွန်တော်တို့မန္တလေးကလည်းနှစ်ပေါင်း30လောက်ဟိုရိုင်းရိုင်းပြောကြရရင်တကြံအပြိုရေပြက်ခဲ့ရတယ်ပေါ့ဗျာမန္တလေးတကြံဆိုတာကဟိုဘက်ခေတ်ကလေးကတောက်လျှောက်ယဉ်ကျေးမှုတကြံတစ်ခုအနေနဲ့အမှုပညာပေါင်းစုံဖူးပွင့်ရပြီးလူလူတကြံပြည်သူတကြံဖြစ်ခဲ့ရတယ်မှာ1988ပြည်သူ့ရေတော်ပုံကြီးနောက်ပိုင်းမှာတော့တကြံဟာစီးပွားရေးတကြံကိုကျိုးအတွက်အလားအသုံးချတဲ့တကြံအာနာအတွက်အသုံးချတဲ့တကြံနော်ဒီအခွင့်အလူးကံတကြံဖြစ်ခဲ့တာကိုကျွန်တော်တို့မန္တလေးသူမန္တလေးသားအားလုံးကအလားဒီစိတ်ပြတ်စွာနဲ့ယဉ်စီးပြီးတော့ခံခဲ့ရတာနှစ်ပေါင်း30ဒီပါရှိပြီပေါ့ဗျာရှိခဲ့တော့ဒီအခုလာတဲ့ဒီတောင်တောင်98 98ကုမဲ့တကြံမှာဖြင့်အစိုးရအသည့်ရဲ့ပထမဦးဆုံးလက်ဦးဆုံးတကြံဟာအလားနောင်ကျွန်တော်တို့ဖြစ်စေခြင်းသောတကြံအတွက်အခြေခံအုတ်မြစ်တွေချပေးနိုင်ကောင်းရဲ့ဆိုပြီးတော့မန္တလေးမှာ1900ကျွန်တော်တို့ဒီဖေဖော်ဝါရီလကုန်နဲ့မတ်လဇန်လောက်ဆိုရင်ပဲတကြံအတွက်ကြိုတင်ပြင်ဆင်ကြတော့အဲ့ဒီကာလကလေးကအားလုံးကမျောလင်းနေကြတယ်ဗျအ
ဲ့
ဒီမှာဆိုရင်လွတ်တော်ကလည်းပေါ်နေပြီမျောလင်းနေကြတော့အဲ့ဒီအတွက်မျောလင်းနေကြပေမဲ့လေကျွန်တော်တို့ဒီနေ့ကြုံရတာကတော့ကျွန်တော်တို့မျောလင်းတယ်လို့ဖြစ်မလာတော့မန္တလေးတကြံဟာသိပ်ပြက်စွာနဲ့ဒီနေ့ဆိုရင်ကုံဆုံးသွားပြီပေါ့ဗျာ။ဒါကျွန်တော်ခဏဦးပြောချင်ပါတယ်။ဟုတ်ကဲ့
။ဒါဆိုရင်တော့နောက်ပိုင်းမှာတိတ်မကြခင်အချိန်မှာ မျောလင်းချက်နဲ့မကိုက်ဖင်းနဲ့ဘယ်လိုမျိုးစိတ်ပျက်စရာကိုဆုံးသွားတယ်ဆိုတာလေးဆက်ပြောကြတာပေါ့ခင်ဗျာအရင်ဆုံးတော့ရန်ကုန်ပဲကျွန်တော်တို့အရင်တော့ကြည့်အောင်ပါကိုကြီးမီတယောက်ကရန်ကုန်မြို့မှာကျွန်တော်တို့ဒီမျိုးစစ်တဲ့အိုးဝေတန်ကြားအဖွဲ့ထင်ပါရဲ့ကျွန်တော်နာမည်မှားရလဲပြင်ပေးပါဒီတန်ကြားအဖွဲ့နဲ့ရန်ကုန်တမျိုးလုံးနီးပါဟုတ်ကဲ့တောင်းတို့မျိုးစစ်တန်ကြားအဖွဲ့နဲ့ဟလာရန်ကုန်တမျိုးလုံးနီးပါရောက်ခဲ့တယ်ဆိုတော့ရန်ကုန်ဒီချမ်းကိုတော်တော်များများတွေ့ခဲ့မယ်လို့ထင်ပါတယ်ကိုကြီးမီဘာတွေများထူးထူးခြားခြားတွေ့ရပါသလဲခင်ဗျာ
ကျွန်တော်ကတော့ဟိုဒီနေ့ကတော့ထူးခြားတဲ့တကြံလို့ကျွန်တော်အဲ့လိုမှတ်ယူပါတယ်။နောက်အထူးသဖြင့်ပေါ့ကျွန်တော်တို့ပထမဘာပြောင်းလဲနေလဲဆိုတဲ့ခါကျတော့အရင်ကမြို့တော်ဝန်မန်းနတ်ဆိုတဲ့နေမှာဝန်ဆိုတာကြီးကိုဖြုတ်လိုက်ပြီးတော့မြို့တော်ဘဟုမန်းနတ်ဆိုပြီးပြောင်းလိုက်တယ်။နော်အဲ့ဒါကဘာလဲဆိုတော့ဒါပြည်သူမန်းနတ်ဖြစ်သွားပြီဆိုတဲ့အတိတ်ပဲ။ဒါတော်တော်ပြောင်းလဲတဲ့ကိစ္စနော်။အရင်ကဒါမြို့တော်ဝန်မန်းနတ်ဆိုတာပြည်သူမန်းနတ်မဟုတ်ဘူးဗျ။ဒါမြို့တော်ဝန်ဟလာရရှိအစိုးရတယောက်ဆေးရရကပိုင်နေဆိုတဲ့အတိတ်ပဲ။အဲ့တော့အဲ့ဒီကျွန်တော်တို့မြို့တော်ဘဟုမန်းနတ်လို့ပြောင်းလိုက်တဲ့ဟိုကဒီလိုရစီတယ်မှာအတော်ကျဉ်တ်တယ်ကြ။အဲကျွန်တော်မနစ်ကထက်စားလို့ရှိရင်ဘိုးမနစ်ကြီးကတော်တော်စီကားတာကိုတွေ့ရတယ
်။ဟုတ်ကဲ
့ပေါ့ဗျာ။နောက်တစ်ချက်ကလူတွေကဒီကဆက်ကွန်ထရိုးရှိတယ်ကြ။ကျွန်တော်တို့လူမျိုးတွေကအဓိကတော့ဗျာသူတို့ယုံကြည်တဲ့ဟာပုံကိုယ်တွေတော့သူတို့ယုံကြည်တဲ့ခေါင်းဆောင်တွေကနေပြီးတော့ဒါကျွန်တော်တို့ကျမတို့ဒါတွေအကူအညီပေးပါလို့မြေတားရက်ခံနေတယ်။ကူညီဖို့အတွက်အစဉ်အဖြစ်နဲ့လူမျိုးတွေဆိုတာတွေ့ရတယ်။အဲ့တော့အခုဝစားစီရင်မှုတွေကအစားဗျာသူအများစုကတော်တော်လေးကိုလုံလုံချုံချုံနဲ့ဆိုလိုချင်တဲ့ဘောဗျာ။ဟိုအပြောအတွက်လည်းသူတို့အရှင်ပြေမယ်နောက်ပြီးတော့ဟိုတရုပ်ပြတဲ့အနေထားလည်းမရှိဘူးဆိုတော့အဲ့ဒီဝစားဆင်မှုတွေလည်းကျွန်တော်တွေ့ရတယ
်ဟုတ်ကဲ့
နောက်တစ်ချက်ချက်ပြောချင်တာပါလဲဆိုတော့ခါကြတော့အစိုးရအပြောင်းလဲဖြစ်တယ်ဗောဗျာအဲ့ဒီအပြောင်းလဲကာလမှာဘာဖြစ်လဲဆိုတော့အဲ့ဒီအစိုးရတက်ကကမန်ဒရန်သူကဟိုစီစဉ်ထားတာကျွတင်ပြင်ဆင်ထားပြီးကျွတင်စိတ်ကူးထားပြီဆိုတော့ဆိုပေမဲ့လည်းလုပ်ငန်းကင်တာတွေကအရင်အစိုးရလက်ထက်မှာချထားတဲ့ဖောင်ဒေးရှင်းတွေရှိတယ်အဲ့ဒါသူကင်တာဟောပေါ့ဟိုတကြံကြီးကားတဲ့ပုံစံဘာသာစာပေါ်ရအရင်ပုံစံကြီးရှိရအဲ့ဒါကိုဝင်ပြီးတော့အဲ့ဒီအစီအစဉ်ကိုဝင်ပြီးပြင်ရတာကြီးရှိရတော့
တော့တ
ချို့ကလည်းပြင်လို့မရတာရှိတာပေါ့အဲ့တော့အဲ့ဒီမှာတော့အကောင်းဆုံးလုပ်နေတာတော့စီးပွားဖြစ်မနဲ့ဒီပေါ့နော်စီးပွားဖြစ်မနဲ့တရားပြုတ်ပြက်မှုကိုမွေးထုတ်ပေးတဲ့အဓိကနေရာတွေပဲအဲ့တော့စီးပွားဖြစ်မနဲ့ဒီကိုတားဆီးလိုက်တယ်တားဆီးလိုက်ပြီးတော့အဲ့ဒီမှာတခုပဲပါလဲဆိုတော့အချိန်မပေးနိုင်တဲ့အတွက်ဒီနေရာမှာ develop ဖြစ်အောင်ပေါ့လူတွေပို့ပြီးတော့ပျော်နိုင်အောင်ဘာလို့ပေးနိုင်မလဲဆိုတော့ဟာတော့အချိန်ကတိတ်ပြီးသွားတာပေါ့နော်ဒါပေမဲ့လည်းတခုအကြောင်းတခုရှိတာတော့ကျွန်တော်တို့ဒါရှာဦးထွန်းလင်းရဲ့ကျွန်တော်တို့ဒါဟိုအစိုးရကျွန်တော်အာဏာမလွှဲခင်တဲ့ဟိုကရှာဦးထွန်းလင်း
နဲ့ပတ်သက်ပြီး
ပူးပေါင်းပြီးတော့ဟုတ်ကဲ့ဒီအယ်နီညိုကိစ္စနဲ့ပတ်သက်ပြီးဟိုဒီကျန်တော်ကြီးနဲ့အင်းရကံကိုဒါအရန်ရေဖြစ်ကျွန်တော်တို့ထားနိုင်မှုတွေတကြမှာရေလျှော့သုံးဖို့မြစ်တရခံကြမယ်ဆိုတာလည်းရှိပါတယ်ဒါလည်းအစိုးရတက်ကဒီကောင်းတဲ့ပေါ်ပေးတာလည်းဖြစ်ပါတယ်အဲ့တော
့
ပြောချင်တဲ့အိပယ်တော့ခြုံကြည့်လိုက်မယ်ဆိုလို့ရှိရင်ကျွန်တော်ကတော့ရန်ကုန်တကြံကိုဟိုကျဉ်းတ်တယ်ဗျာဟုတ်ကဲ
့ကျွန်တော်တို့ကိုကြည့်မိ
မျိုးစုမျိုးသားတွေကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေကဟိုအကူအညီသူတို့ယုံကြည်တဲ့လူတွေကအကူအညီတောင်းပြီဆိုလို့ရှိရင်ပေးဖို့အစဉ်အင်းဖြစ်နေအဲ့တော့ကျွန်တော်တို့ရှေ့လျှောက်မှာဒီထက်ပို့ပြီးတော့ဟလာဟိုပျော်နိုင်တဲ့နိဗ္ဗာန်ပို့ပြီးတော့စီးလုံးနဲ့ပို့ပြီးတော့အဲ့ဒါရိုးရတဲ့ကြံဘက်ကိုဥတည်တဲ့နိဗ္ဗာန်ကြီးအများကြီးပေါ်ထွက်လာနိုင်မှာလို့ကျွန်တော်ယုံကြည်
ဟုတ်ကဲ့အပြောင်းလဲလေးတွေတော့ကျွန်တော်တို့ကတော့အဝေးရောက်နေတဲ့အတွက်ဒီ internet online ပေါ်မှာတက်လာတဲ့သတင်းဌာနတွေကတင်တဲ့လူတယောက်ချင်းစီကတင်တဲ့ဓာတ်ပုံတွေကနေတစင်ကျွန်တော်တို့တချို့အပြောင်းလဲလေးတွေတော့သတိထားမိတာရှိပါတယ်ကျွန်တော်ဒီနေရာမှာတေချာသိချင်တာတကူကစီကားမှုပေါ့လေစီကားမှုနဲ့ပတ်သက်ပြီးတော့ပြောရင်အနေဆုံးစင်မနှစ်ကထက်ဆိုင်ဒီနှစ်ကပို့ပြီးစီကားတယ်လို့ရောပြောလို့ရပါရဲ့လားရန်ကုန်မှာ
ပြောလို့ရတယ်ပြောလို့ရတယ်ဘလို့စီကားပါလဲဆိုတော့အဓိကဗျာအရင်တော့ဟိုကျွန်တော်တို့ဒီစီဝါပြည့်မန်းနဲ့ဒီမှာသွားပြီးတန်းစီနေရတဲ့ဒုက္ခတော့ကြီးတာရောဗျာကားတွေလည်းပိတ်လူတွေလည်းပိတ်ပေါ့အခုကဒါကျွန်တော်မနေ့ရဆိုလို့ရှိရင်ဒါဒုတိယအချက်နေဆိုလို့ရှိရင်အင်ဂျင်လိုင်းတစ်ခုကပိတ်သွားတယ်ဗျာအင်ဂျင်လိုင်းတစ်ခုကပိတ်သွားဆိုတော့လူတွေတန်းစီနေကြတာအိမ်တိုင်းအိမ်တိုင်းကရေထွက်ပတ်တာ
ဟုတ်ကဲ့
အဲ့ဒါပါလို့ဆိုကျွန်တော်ဟိုငငယ်ကကျွန်တော်အရသာတခုကိုသွားတွေ့မိတယ်ဗျအဲ့ဒီအရသာကိုကျွန်တော်ပြန်ရလိုက်တယ်အဲ့တော့ကျွန်တော်တို့ကတော့ဒါ Golden Valley ဆိုတာအိမ်တိုင်းထွက်ပြီးတော့ရွှေတောင်ကြားဆိုအိမ်တိုင်းထွက်ပြီးရေပက်ကြတာလို့နောက်ပြီးတော့ရှမ်းလန်းတစ်လျှောက်ပေါ့ဗျာနောက်ဒါမန်နေဂျာနောက်ပြီးတော့မြို့ထဲမှာဆိုတော့ဒါမန်နေဂျာပေါ့အဲ့တော့အခုကပါလဲဆိုနောက်ချက်ကပါလဲဆိုအခုတူတာကအင်းစိန်တစ်လျှောက်ဗျာ
ဟုတ်ကဲ့
အင်းစိန်ကအင်းစိန်လန်းတစ်လျှောက်ဟာအဲ့လာကျွန်တော်တို့ဒီအချက်နေ့ကနေစပြီးတော့အဲ့ဒါအတက်နေ့ထီကိုအင်းလန်းအိမ်တိုင်းရေထွက်ပြကြတာဆိုတော့ရေကစားကြတာပေါ့နော်အဲ့တော့အခုအဲ့ဒီဟာကိုကျွန်တော်သတ်တွေ့ရတယ်ဒီနေ့အတွင်းမှာကိုအိမ်တိုင်းရေထွက်ပြီးကြတ
ာဆိုရေပုံရပြောရင်ရန်ကုန်မနစ်ကတည်းစီတာပေါ့နော
်ကျွန်တော်ကတော့အဲ့လိုယုံကြည်နေရင်ကတည်းစီတယ်အဲ့လိုယုံ
ဟုတ်ကဲ့ဆိုတော့ဆရာစုငယ်မန္တလေးကဘလို့များဖြစ်သွားတာလဲမှန်းကျက်နှမ်းထွက်မကိုက်တဲ့မန္တလေးတကြံဘလို့များစိတ်ပျက်စရာကောင်းသွားတာလဲဆရာအချုပ်လေးပြောပါဦးဟယ်လိုဆရာစုငယ်ကြားရပါလားဆရာစုငယ်လိုက်မော်ကကြောက်သွားပုံရပါတယ်ကျွန်တော်တို့ဆရာစုငယ်ကိုပြန်ခေါ်ပြီးတော့မန္တလေးတကြံမှန်းကျက်နှမ်းထွက်မကိုက်တာလေးပြန်နှားထောင်ကြပါမယ်ဆရာစုငယ်ကြားရပါလားအဲ့တော့ဆရာစုငတ်ကိုကျွန်တော်တို့ထုတ်လို့မှုကပြန်ခေါ်နေတဲ့အချိန်မှာကျွန်တော်တို့စီကိုအတန်ဖိုင်နဲ့ပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်သူရှိပါတယ်သူကဒေါခင်မျိုးဆွေပါဒေါခင်မျိုးဆွေဆွေးနွေးထားတာကတော့ကျွန်တော်တို့ စုစုပေါင်း2မိနစ်စက္ကန့်20ပတ်ဝန်းကျင်ရှိပါတယ်ဒေါခင်မျိုးစုရဲ့ဆွေးနွေးချက်ကိုကျွန်တော်အရင်ဆုံးနှောက်ထောင်ကြည့်အောင်ပ
ါဒီနေ့ရန်ကုန်တကြံကိုဝန်ကြီးချုပ်တက္ကအောင်အောင်မြင်မြင်နဲ့ပဲကင်သွားနိုင်တယ်လို့ဆိုရမှာပါရန်ကုန်မြို့ရဲ့လန်တော်များမှာအုတ်လက်လေးနဲ့မလက်ငယ်လေးတွေများပြောင်းတွေ့လိုက်ရရမှာကျွန်တော်ငယ်ငယ်တုန်းကလူပဲဖြစ်နေလို့အရန်ဝန်တာပါရန်မင်းနဲ့ကြီးရီအများဆုံးရှိတဲ့ပြည်လမ်းမကြီးမှာတော့ကားလေးနည်းနည်းလေးရွေ့ဖို့ပို့ဖို့ပဲကြာကြီးစောင့်ဆိုင်နေရပါမယ်လေလူတွေအားလုံးရဲ့မင်းနာမှာတော့ရွှေရွှင်ချင်းနဲ့ရှိနေတာကလည်းကြီးနူးစရာဖြစ်ရပါတယ်အားလုံးသိကြတဲ့အတိုင်းပဲစီးပွားဖြစ်မန်တက်တွေကိုဒီနေ့မှခွင့်မပြုလိုက်ဘူးဆိုတာလေတကြိမ်ဟိဆိုတာနဲ့မြန်မာလူမျိုးတွေကမကဘဲနဲ့နိုင်ငံသားတွေပါမီးကုန်ရန်ကုန်ပြောချင်းခဲ့ကြတယ်ပြောချင်းကြတယ်ဒီလိုပွဲမျိုးကြီးမှာလည်းမကစားဘူးဘယ်တော့ပေးရအကုန်ခံမဲ့ဟေ့ဆိုတဲ့ငွေပေါ်တဲ့လူတန်းစားကြီးကလည်းရှိနေလေ။ထဲဝါခန့်ညားလာတဲ့မန်တကြီးကမဖြစ်မနေပေါ်လာရတော့တာပါပဲ။ဒီနှစ်မှာတော့ပြည်လမ်းမကြီးတခြားချန်ပိုင်ရှင်နဲ့သူတို့နဲ့နှီးဆက်တဲ့သူတွေကတော့အဆန်ကြီးအများကြီးရကြတယ်ရကြတယ်လို့ပြောကြပါပဲ။တကယ်တော့ဒီလိုရိုးရောင်ပွဲမျိုးဆိုတာစီးပွားဖြစ်လှုပ်ရှားလို့မကောင်းတဲ့အရာပါ။လူချင်းဝတ်နဲ့လည်းမညီပါဘူး။လုတ်ကုန်လုတ်တင်ပါဘူးကျမရဲ့အမြင်ကတော့ဒီလိုဝင်းဝေးရမ်းကိုကောင်းတဲ့အလုပ်မျိုးပုံကူတူတယောက်ချင်းကိုလုတ်ပိုင်ခွင့်ချထားပေးတာမျိုးတွေလုတ်တင်ပါဘူးပြည်သူပိုင်းလမ်းပေါ်မှာစောက်ထားတဲ့မန်တက်ကရတဲ့အကျိုးမြတ်တွေကိုပြည်သူအကျိုးအတွက်ပြည်သူကောင်းကျိုးပြုလုပ်ငန်းတွေမှာပဲတုံ့တင်ပါတယ်အလျင်မြန်တိုးတက်ပြောင်းလဲနေတဲ့ကမ္ဘာကြီးရဲ့အညီအရင်ငတ်တဲ့ကြီးကျယ်ခန့်ညားတဲ့မန္တကြီးတွေအများကြီးစောက်ပြီးတော့မှရတဲ့ငွေကိုပြည်သူအတွက်အသုံးပြုမယ်ဆိုလို့ရှိရင်စင်ရဲချမ်းသာကွာဟလာရဲ့ပြဿနာကြီးကိုထောက်ကူပြုနိုင်မှာပါ။နောက်နှစ်မှာတော့အဆစအရာအဆင်ပြေမယ်ဆိုတာသိကြပါတယ်။လာမယ့်နှစ်တင်မှာပြည်သူရဲ့မျောလင်းချက်တွေ၊ရည်မှန်းချက်တွေ၊လူရင်းဆန္ဒတွေပြည့်ပြည့်ဝဝအမြန်ဆုံးရဖို့ဆိုရတဲ့ကိုတက်နိုင်ဆုံးဝိုင်းဝန်းကူညီကြဖို့ပြည်သူတွေကိုမြစ်တမ်းရက်ခံလိုပါတယ်ကျေးဇူးတင်ပါတယ
်ကျွန်တော်ဒေါက်ကင်မျိုးစုရဲ့ဆွေးနွေးချက်ကိုနားထောင်ပြီးတဲ့အခါကျတော့ခေါင်းနံပါတ်တစ်ခုဘာပေါ်သလဲဆိုတော့လူတွေမှာကတော့နှစ်သက်ကိုတော်တော်မျောလင်းချက်တွေနဲ့ကြိုကြတယ်ဆိုတော့ကျွန်တော်သတိထားမိပါတယ်ကျွန်တော်တို့စီကိုတခြား message နဲ့ပို့ပြီးတော့ဆွေးနွေးတဲ့လူတွေမှာလည်းအဲ့ဒီသဘောထားတွေ့ရပါတယ်ဆိုတော့ဆရာဆုငယ်ကူနာ line ကြသွားပါတယ်ကိုဂျီမီကတော့ရန်ကုန်တကြံကမနှစ်ထက်ပိုစီတယ်ထူးခြားချက်လေးတွေသူပြောထားတာလည်းရှိပါတယ်မန္တလေးတကြံမှန်းချက်နဲ့နှမ်းထွက်မကိုက်စိတ်ပျက်စရာဘယ်လိုများဖြစ်သွားရပါလဲဆရာ
အော်ဒီလိုပါခင်ဗျာရန်ကုန်မှာတော့ဟလာဒီဝန်ကြီးချုပ်ကဟိုစီးပွားရေးတရားမဏ္ဍပ်တွေကိုချက်ချင်းကိုဟလာသူဟာပြောင်းလဲနိုင်ခဲ့တယ်ပေါ့ဗျာအဲမန္တလေးမှာဂျုံလေးပဲ၄တန်းမှာပြည်ပေါင်း30လောက်လုတ်ခဲ့ကြတဲ့မဏ္ဍပ်တွေအကုန်လုံးကစီးပွားရေးတရားမဏ္ဍပ်ကြီးပဲဗျာအဲ့ဒီမှာကခုနကဟလာစီးပွားရေးတရားမဏ္ဍပ် PV ဟလာဒီတရားပါမစ်ချပေးကလေးက26ဘီလံဂျုံတောင်ပတန်းကိုရဖို့အတွက်အဲ့ဒီနှစ်ဆိုရင်အဲ့ပါမီတောင်လက်လွဲအမြတ်ငွေရ3500တိကိုရှိတာမျိုးတွေပေါ့ရနော်ဒါစီးပွားရေးတကြမနဲ့တည်းဒါတွေကိုဒီနှစ်မှာကျွန်တော်တို့ကဟလာဟိုအရေးယူနိုင်မယ်ဟနော်ပြောင်းလဲနိုင်မယ်လို့ပြောလင်းခဲ့တယ်မပြောင်းလဲနိုင်ဘူးအဲ့တော့ကျုံးမင်းမှာဒီမန်တက်ကြီးတွေတစ်ယောက်လုံးကမန်တက်40လောက်ရှိနေတာဟာကျုံးကြီးဂါလန်တန်း50 60လဲနှစ်ကိုကုန်နေဗျာနောက်တစ်ခါလဲညပီတောက်တုံးနေတဲ့ကျုံးကြီးတွေမှာလဲအခုဆိုဒီနေ့ညဆိုရင်ဒါအဲ့ဒီပရဲမှာအမိုက်ပြိုက်တွေပေါ်ဘူးတွေဟလာအညစ်ကြီးတွေအကုန်ကြီးဝင်နေပြီဒါဓာရီလေးကျွန်တော်တို့ကမဖြစ်ချင်ဘူးနောက်တစ်ခါမျိုးလုံးဝင်မန်တက်ဆိုရင်လဲမျိုးလုံးဝင်မန်တက်တခုတည်းတွင်ကိုငွေကျပ်သိန်းပေါင်းဟလာ4000နဲ့5000ကျားမှာတုံးနေဗျာနော်ဓာရီလေးကျွန်တော်တို့ကမဖြစ်ချင်ဘူးခုနကကိုကြီးမီပြောလို့ပါပဲမျိုးလုံးဝင်မန်တက်ကတစ်လျှောက်လုံးဒီမျိုးလုံးဝင်နဲ့တိုင်းမှုတွေရဲ့အနာမယ်ပွဲစည်းရဲ့ခွင့်လူကမန်တက်ကြီးဖြစ်ခဲ့တာ
ဆို
ကျွန်တော်တို့မန္တလေးလေမျိုးရုံမန္တကိုနာမည်ပေါင်းပါတယ
်ဆက်စုံ
နာမည်ပြောင်းလိုက်ပြီးမယ်လေဒီပေါ်မှာဟာအရင်ပုံစံအတိုင်းပဲဖြစ်နေတာကြီးမပြောင်းလဲနိုင်ဘူးပေါ့ဗျာ
ဟုတ်ကဲ့ဆက်စုံ
ကျွန်တော်တို့ကဟာလာဟိုအားမလို့အားမရဖြစ်ခဲ့ကြရတာ
ဟုတ်ကဲ့ဆိုတော့ရန်ကုန်ကတောင်မှပြောင်းနိုင်ပြီးတော့အချိန်မီပေါ့လေပြောင်းနေဆိုတော့မှလည်းပဲပြောင်းတဲ့အပေါ်မှာကိုကသဘောမတူတဲ့အတန်တွေကလည်းအများကြီးပါဒါပေမဲ့အဲ့ဒီလောက်တောင်မှမန္တလေးကဘာဖြစ်လို့မပြောင်းနိုင်ခဲ့တာလဲဘာကြောင့်လဲဆက်စုံကသိလား
ဘာကြောင့်လဲဆိုတော့ဒါကျွန်တော်တို့တို့တော့အပြစ်မှာတော့ကျွန်တော်တို့စာရေးဆရာတွေကိုခေါ်ပြီးတော့ဘယ်လိုလုပ်တင်လဲဆိုတဲ့အကြံဉာဏ်တောင်းတယ်ကျွန်တော်တို့အကြံဉာဏ်တွေပေးတယ်နော်ပေးပြီးတော့နောက်ပိုင်းမှာတကြံကော်မတီဟာအလားဒီအစိုးရအပြစ်မှာတကြံကော်မတီဆိုတာမျိုးအစည်းအဝေးတွေတောက်လျှောက်ထိုင်တဲ့အခါမှာကျွန်တော်တို့စာရေးဆရာတွေအပိုင်းကလုံးဝပ ါမလာတော့ဖိတ်ကြားခြင်းကိုမပြုတော့ဘူ
း။
ပြီးတော့ဘယ်နဲ့ကျွန်တော်တို့ပေးတဲ့အကြံဉာဏ်တွေဟာတဲတဲ့ရည်စုံဖြစ်ခဲ့ကြရတာပါပဲ
။ဟုတ်ကဲ့
။ဖြစ်ခဲ့ကြရတော့ဒါတွေဟာတို့ဟလာဘာကြောင့်မပြောင်းနိုင်သလဲဆိုတာတော့ဒါတို့မှပြင်မယ်ပေါ့။ဒါကျွန်တော်တို့ဒီမန္တလေးသူမန္တလေးသားတွေကတော့ဒီအပေါ်မှာတော့တော်တော်လေးကိုအားမလို့အားမရဖြစ်ကြံရခဲ့ကြရတာပါ
။မန္တလေးတိုင်းဒေသကြီးအစိုးရတဲ့ဆရာဆွေးနွေးဆွေးနွေးချက်တွေနဲ့ပြောဆိုချက်တွေကြားမယ်လို့ကျွန်တော်မျှော်လင့်ပါတယ်။ကျွန်တော်နောက်တရားကိုကျွန်တော်တို့ဒီကနေ့ဟုတ်ကဲ့ VOA ကနေပြီးတော့ဆက်သွယ်မေးမြန်းထားပြီးတော့မှဖြေဆိုထားတဲ့ကျွန်တော်တို့ကမနာယကူညီမှုအတင်းဦးဆောင်သူရုပ်ရှင်တရုပ်ဆောင်ဦးကျော်သူရဲ့ရန်ကုန်တကြံပေါ့လေသူတွေ့မြင်ခဲ့တဲ့ထူးခြားချက်လေးတွေကိုလည်းနားထောင်ကြည့်အောင်ပါ10မိနစ်လောက်ရှိပါတယ
်ဒီတကြံတော့ဒီနေ့ကတော့ကျော်တို့ဒီဟိုလူတန်းစားညီမျှမှုဖြစ်သွားတယ်လို့တော့ကျွန်တော်ပြောလို့ရတာပေါ့လေဥပမာဒီအရင်ကဒီပတ်စံပေးပြီးတော့ပေးရတဲ့မန်းတက်ကြီးဒီမန်းတက်ကြီးဒီဒီဝိုင်းနေအစိုးရပါတဲ့မန်းတက်ဒီမှာလူရအောင်နဲ့ရက်ွက်တရားလူတွေဆိုရင်ကိုရက်ွက်မှာတော့ကိုရေမကစားနိုင်ဘူးအဲ့ညမှာသွားပြီးတော့နင်းမောပြီးတော့ကြည်ရတယ်တချို့မူးယူနေတာဒါမျိုးတွေဖြစ်တာလေအခုဆိုရင်ဒါမန္တကလေးသူရက်ွက်လမ်းလေးမှာသူအိမ်ရှိသေးမှာပြီးအုံးလက်မန္တကလေးတွေပိုင်တိုင်လေးတွေလောက်တာဒါလေးရာချစ်စရာကောင်းတယ်ပြီးတော့ကျွန်တော်ကားမောင်းကသွားတာလေဒါတော်လေးအဆင်ပြေတယ်ဟိုဒါမဲ့ဒီမန္တကြီးတွေရှိတဲ့နေရာတွေကတော့ဟိုကားမောင်းကတော့တော်တော်လေးစိတ်ရှိရှိနဲ့မောင်းရတာပေါ့လေဟိုမူးရလည်းမူးရတာပဲမူးရလူတွေလည်းရှိရရန်ထိတဲ့လူတွေလည်းရှိရဒါအပြောမကျူးဘူးပဲကျွန်တော်တို့ဒါကိုကိုကိုချင်းမှာပဲရမှာအဲအဲ့ဒီဟာတော့ကျွန်တော်မြင်ပါတယ
်ကိုဂျီမီကျွန်တော်ဒီတည်င်းတွေထဲမှာဗာတွေ့ရတယ်လဲဆိုတော့လူတွေကရဲတပ်ဖွဲ့ဝင်တွေပေါ့ဒီတကြံမှာလုံခြုံရေးယူပေးတဲ့ရဲတပ်ဖွဲ့ဝင်တွေကိုတော်တော်များများချီးကျူးပြီးတော့ရေးကြတာကျွန်တော်တွေ့တယ်အဲ့မှာအမှတ်ချက်တစ်ခုလည်းကျွန်တော်ဗာတွေ့တယ်လဲဆိုတော့ဒါကတော့ဒီနေ့မှလုတာမဟုတ်ပါဘူးခါတိုင်းနေ့တွေလည်းရဲတပ်ဖွဲ့ဝင်တွေကဒီလိုပဲတာဝန်ယူတာပါပဲလူတွေကဟလာအစိုးရအစ်စ်ကိုမြောက်ပင့်ပြီးပြောကျင်တဲ့အခါကျတော့အာရဲတပ်ဖွဲ့ဝင်တွေတော့မှပြောင်းလဲလာပြီလို့ပြောကြတယ်ဆိုပြီးတော့အဲ့လိုအမှတ်ချက်မျိုးတွေလည်းတွေ့တယ်ကိုဂျီမီကဘယ်လိုသဘောရလဲရဲတပ်ဖွဲ့ဝင်တွေကတကယ်ပဲအရင်နှစ်တွေနဲ့မတူအောင်ဒီနှစ်ကိုအလုပ်တွေလုပ်ကြတာလား
အဲပြောရမယ်ဆိုရင်တော့ဒါကျွန်တော်တို့ဒီတောင်ညွန့်မျိုးဆက်ကဟိုဒီတန်ကြပ်အဖွဲ့ဟာဒါကျွန်တော်တို့ဒီတောင်ညွန့်ရက်ဆက်မှာကျွန်တော်တို့ဟိုဒီခံမှုကိုယ်တိုင်ကဒါဖိတ်ကြားချက်ရတာတော့ဖြုတ်ပြီးခဲ့တာပေါ့နော
်ဟုတ်ကဲ့
အဲစကန်တစ်ခုလုံးကလိုလာလာပဲဆိုတန်ကြပ်ဆိုတာဟိုအခုချိန်ထိဒါဟိုအခုချိန်ထိဒါခိုင်အုပ်ချုပ်ရေးမှုတွေကိုယ်တိုင်ဒါသူတို့ဆောင်မဲ့ဟာတို့ထင်ပြီးတော့တန်ကြပ်ခွင့်မပြုတာရှိနေသေးတယ်
ဟုတ်ကဲ့
ဒါပေမဲ့ရဲတွေကတော့ပြောလို့ရတယ်ပြောလို့ရတယ်ဆိုတာအထူးဖြင့်ကျွန်တော်ကဒီတောင်ညွန့်ပေါ့နော်ဒီတော့ညောရဲစံကဟိုကျွန်တော်တည်ထားလို့ဆိုလို့ရှိရင်တော့ဒါ TU ရဲ့ pilot ဟို area ဗျနော်ရက်ဖက်နဲ့ဒီရဲဌာနတွေရဲ့ဟိုဆက်သွယ်ဆောင်ရွက်ရမယ့်တင်တန်းတွေပါတွေဟို EU ကနေတော့ဟိုလက်ကျင်ပေးတဲ့ခါမှာမင်္ဂလာတောင်ညွန့်နယ်ကဒါသူ့ရဲ့ pilot area ပဲ
ဟုတ်ကဲ့
အဲ့ဒီမှာအရင်စမ်းသပ် area ပေါ့နော်အဲ့ဒီကနေပေါ့သူပုံလူပွားဖို့သူစူးစမ်းတာပေါ့အဲ့တော့ဒါကဟိုဟို EU ရဲ့ဟိုတည်ကျင့်ပေးမှုကြောင့် EU ရဲ့ training ကြောင့်လည်းဒါဖြစ်မယ
်
အဲနောက်တစ်ခုကတော့ဒါဘာလို့ဖြစ်ဘူး training ကြောင့်ဖြစ်ပေါ့ဗျာဒါပြောင်းလဲကျင်တဲ့ပဲဒါအမှန်တမ်းပြောရင်တပည့်ဝင်ကြီးကဟိုသဘောမတူလို့ရှိရင်လည်းသူတို့ပဲလုပ်နိုင်မလဲပဲလုပ်လို့ရမလဲ
ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့စင်ငယ်အရာရှိတွေကိုလည်းဒါဆိုဒီအရက်ဖက်နဲ့ဒါဒီရထားနဲ့ဆက်ဆံရေးဟာဟိုဒီလိုတိဆောက်တင်နေဆိုတော့အဲ့ဒါအကြံပြုချက်တွေလည်းရှိမှာပေါ့
။အဲ့ဒါကို
အကောင့်ထဲပေါ်ကြတဲ့သဘောလို့ကျွန်တော်မြင်တယ
်။
အဲကျွန်တော်တို့မြင်နေရတော့အခုလာမျိုးခမမဆိုတဲ့တွေ့ခဲ့ပါတယ်ရဲတွေကနော်။သူတို့ဒီတနေ့တိုင်းတက်ဖွဲ့တွေကနှစ်ပေါင်းများစွာပေါ့ဗျာ။တနည်းအားဖြင့်ပြောမယ်ဆိုရင်ဟိုပြည်သူ့ရဲ့အမြင်စောင်းတာကိုခံရတယ်။ခံရတဲ့အခါကျတော့ပါပဲဖြစ်ဖြစ်သူတို့စိတ်ထဲမှာတော့ဟိုလက်ကမတန့်ကြတော့အမှန်ပဲ။နော်။တကယ်တမ်းလက်ကသူတို့ရဲ့လူသားတွေဒီဗျာ။လူသားတွေဆိုတဲ့အခါကျတော့သူတို့ကကောင်းတာကိုပဲလုပ်ချင်ကြတယ
်။ဟုတ်ကဲ့ဟုတ်ကဲ့။
ကောင်းတာပဲမြင်ခံရတဲ့လူတွေအဲ့ဒါတော့အမှန်ပဲဗျ။အဲ့တော့ကျွန်တော်တို့ကတော့ဟိုအချင်းတော်တွေမှာလည်းအကြိုက်နေကြတယ်အချင်းတော်ဆိုတာလည်းလက်နက်ကင်တက်ဖွဲ့ပဲနော်။အော်ရဲဟလာဒီရဲတွေနဲ့လည်းကျွန်တော်တို့ကဟိုခဏခဏချီးတွေ့ကြတယ်ဆိုတော့သူတို့ကိုကျွန်တော်နားလည်နေတယ
်။
နားလည်တော့တကယ်လို့ဟိုပြည်သူတွေနဲ့သူတို့ကြားထဲမှာဟာဟိုတခုခုကသာကန့်မထားဘူးဆိုလို့ရှိရင်ဒီလူတွေကလူသားတွေပါ။နော်သူတို့ရဲ့တောင်းကိုမေတ္တာနဲ့ဆန်းဆောင်ကြမယ်သူတွေစေနာပြည့်နဲ့ဆန်းဆောင်ကြမယ်သူတွေလို့ကျွန်တော်အဲ့လိုမြင်တယ်။
ဟုတ်ကဲ့
အတားအဆီးပြဿနာတွေမရှိဘူးပဲအဲ့ဒီအတားအဆီးတွေကတော့နှစ်ပေါင်းများစွာတည်သူနဲ့ဝေးကွာစေခဲ့တယ
်ဟုတ်ကဲ့
အတားအဆီးတွေကျွန်တော်ဖြုတ်နိုင်မှုလို့ပြောပါတော့နော်
ဟုတ်ကဲ့ဆရာဆုငယ်မန္တလေးမှာရောဒီရက်တက်ဖုန်တွေရဲ့တာဝန်ထမ်းဆောင်မှုကအရင်နှစ်တွေနဲ့မတူထူးထူးခြားခြားအခြေအနေရှိခဲ့သလားဆရာ
မရှိပါဘူးခင်ဗျအဲ့ဒါရှိပါတယ်ရက်တက်ဖွဲ့ဝင်တွေတွင်ပို့ပါဦးခင်ဗျစီဝင်ဝန်ထမ်းတွေရဲ့တာဝန်ထမ်းဆောင်မှုတွေကလည်းအဲကျွန်တော်တို့ကကြီးကြီးရမယ့်ဟာတွေပါညာဘက်မှာဆိုရင်တောက်လျှောက်အမိုက်တွေတိတ်လို့မင်းမှဆိုရင်ဒီကျုံမှု၄ဘက်၄တန်းမှာအားလုံးဟိုလာတန်းရှင်းသွားတယ်ရဲတွေကလည်းခုနလိုပေါ့ဗျာအာဒီဟိုလာဟိုကားတွေမှာရဲတွေသာတောက်စားမှုတွေပါမျိုးပြေးပြေးလေးလေးနုနုညံ့ညံ့တိတ်တိတ်ကိုခြင်တွေသွားကြတာအားလုံးဟာကျွန်တော်တို့ဟို
သူတို့လည်းပြည်သူဝင်တန်းပေါ့ဗျာကျွန်တော်တို့အားလုံးပြည်သူလူထုအားလုံးနဲ့တကယ်ကိုဒီနှစ်ကတော့အဲ့ဒါကတော့ထူးထူးခြားခြားချောမွေးမှုရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တက်တန်းတစ်ခုနဲ့ပြောရမယ်ဆိုတော့ရက်တက်ဖွဲ့ဝင်းတွေစီပင်ဝန်ထမ်းတွေဆိုတော့ကျွန်တော်တခါမှဒီလိုချီကျူးစံချီကျူးစကားပြောတာမကြားခဲ့ရပါဘူး
ဘ
ာကျွန်တော်ဝမ်းသာပါတယ်ခင်ဗျာဒီလိုမျိုးချီကျူးစကားတကယ်ပဲကြားရတယ်တကယ်ပဲစောစောတမန်လောက်ကြရတယ်ဆိုတာသိရတဲ့အတွက်အားလုံးကိုစားကျေးဇူးလည်းတင်ပါတယ်အခုကျွန်တော်တို့ဆွေးနွေးမဲ့ပြည်မျိုးကတော့ရှင်တူရှိပါတယ်ဥလှပိုင်မှာဥလှပိုင်ပြည်ဘက်မှာရောတကြံချင်းနေမနစ်ကတည်းထူးကြသလားခင်ဗျအ
ဲမထူးရောညာဟိုတော်တယ်ဟိုနည်းနည်းထူးကြတာဟိုရဲတွေပဲဆက်တော့ရဲတွေပဲဆက်ဆိုင်ကောင်းမွန်နေကောင်းလို့ကနော
်ပြည်ဘက်မှာလည်းရဲတွေကထူးကြကြပဲလား
ရဲတွေကဖြတ်တယ်ကမပေးဘူးတရားဟိုလိုနေနေဟိုအညိုလည်းရှိရဲဆိုတာကတော့စီပင်ကရရေဖြတ်တယ်အဲ့ညဒီပုံမှန်ပဲပြည်တယ်ခါလေးလို့မပြီးဘူးခါလေးတို့ကြည်တဲ့ပြညာတယ်မပေးဘူးတော့ပြညာတယ
်ဟုတ်ကဲ
့ဒါအကြီးဆုံ
းဆိုတော့မပေးဘူးဖြတ်တယ်ဆိုတော
့ဝင်းတော်ရတာပေါ့နော
်ဟုတ်ကဲ
့ဟုတ်မပေးဘူးတော့ပို့မပေးတာ
ဟုတ်ကဲ့
ပုံမှန်တိုင်းပြတာဆိုတော့ဒီကစားဥတို့သူမပြီးဘူးစီမံပါရအဲ့ဒီတိုင်းမပြီးတော့ခလေးတွေလည်းဒီလိုပေါ့ဗျာဟို6တိယောက်ကပေါ့လေဟိုစီရော့စီရကြဟိုများလို့များတယ်ပေါ်ပြီးတော့ဘာလို့အော်ကျွန်တော်တို့ဘူးကရုပ်ကြီးကရန်နာကားကဒါရီရီရှိအောင်ရဲတွေထိမ့်ပါတယ
်။ဟုတ်က
ဲ့။အဲရဲတွေကတော့တော်များလေးကျွန်တော်တို့ရဲရဲတွေချီးကျူးရမှာပါ။အာဒါလည်းပဲဟိုကျွန်တော်တို့မျက်စိမျက်မြင်ကိုယ်လေးပေါ့ဗျာ။အဲနောက်တော့ကျွန်တော်ဟိုနေဟိုဦးဟိုနေကိုဆွေးနွေးနေတာလို့ဗျာ။ကျွန်တော်တို့ဒီနေ့မှာထူးကြတာလေးရောကျမ်းမိုင်ဝန်ထမ်းတွေရပါသူကဟိုဝန်ထမ်းရတစ်ဆတိုးတော့ပြည်သူတွေကိုသူကလှောအပ်ပေးတာ။ဒါလည်းကျွန်တော်တို့ပေါ့လေဟိုချီးကျူးရပေါ့ဗျာ
။ဟုတ်ကဲ့။
နောက်ကကျွန်တော်ရန်ကုန်မှာဆိုလို့ရှိရင်ကျွန်တော်တို့နေဦးကျော်သူတို့အပိုက်ကောက်တယ်ညနောက်တာဂီတာမှာတပြေကက်ကြီးနဲ့ရေပက်တာကြီးကျွန်တော်ကြားလာတယ်အဲဒါပြန်လာရကြား
ဟုတ်ကဲ့
ဒါပေမဲ့အဲ့ဒီကြားထဲမှာကျွန်တော်တို့ကဘာကြားလို့ဆိုဦးကျော်ကညကျွန်တော်စိတ်ထဲမှာကျွန်တော်ဦးကျော်ရင်းတို့ဒီလိုနေပေါ့ဒီဆွေးနွေးတော့ပဲငါထောင်ပဲကျွန်တော်အေးဆေးလို့ကျွန်တော်ပြောခဲ့တာဒါပေမဲ့ဒီဂရင်းနာနာတွေကဒီပြောတဲ့စကားကြားတော့ကျွန်တော်ခရစ်စစ်ကြီးဖြစ်လာတယ်စိတ်ထဲမှာ
ဘာများပြောလို့လဲ
ကိုတော့ပြောချင်ပါလေဆိုတော့ဘာပြောလဲဆိုတော့ကျွန်တော်တို့ဒီလူငယ်ဆိုတဲ့ပါဆိုင်နဲ့ပတ်သက်ပြီးရဟုတ်တိုင်းမှာပြောရကြ။ရဟုတ်တိုင်းကနေတော့ရဟုတ်တိုင်းကိုပြောပြီးတော့ရဟာမန္တတိပိတ်တယ်ကြ။ပိတ်တယ်ကြည့်အောင်ဆိုတော့လူငယ်ဒီဘက်ကနေဟာလူငယ်ကြီးအခုလိုပိတ်တယ်။လူငယ်ကြီးပျော်ဖို့ပိတ်တယ်။ဟိုဆိုးရတဲ့ကောင်ဒီဆိုးရတဲ့ကောင်မှာသူကဆိုးအောက်ကိစ္စအကန့်နည်းပြောတာလေကျွန်တော်စစ်စကားစစ်ချင်းကြားကြပါ။ကြားလာတဲ့ခါကျတော့ကျွန်တော်စိတ်ထဲမှာဘာမင်းကျင်လာလဲပြော။ကောင်းပြီအဲ့ဒီပြောတဲ့သူကလူငယ်လူငယ်နဲ့ပြောတာဘယ်သူငယ်ကိုပြောနေတာလဲ။
အဘိ
ဦးလည်းကိုစားပြီးပြောတော့ကျွန်တော်ပြီးတယ
်ဟုတ်ကဲ့
ကျွန်တော်ဘာလို့ပြောကြည့်တော့ဟန်တာတစ်ခုပြောဦးကျော်ကြီးစဉ်းစားကြည့်ဟန်တာတစ်ခုပါလူတရားရှိတယ်သားဗျာ
ဟုတ်ကဲ့ဦးလပိုင်ဒီလိုလို့ဦးလပိုင်မေကွန်းကိုကျွန်တော်ရှင်းနေဟုတ်ကဲ့ဦးလပိုင်မေကွန်းကိုကျွန်တော်ရှင်းနေဦးလပိုင်ဒီလိုလို့ဦးလပိုင်ရဲ့မေကွန်းကိုကျွန်တော်အခုပင်နေဆွေးနွေးသူဦးဆရာဆုငယ်နဲ့ကိုချင်းပြီးကိုကျွန်တော်ဖြစ်ပြီးပန်ကြမယ်ဆိုတော့ဆရာဆုငယ်ဦးလပိုင်မေးတယ်လူငယ်ဆိုပြီးတော့ကိုစားပြီးပြောတယ်ပိတ်တဲ့ကိစ္စဆရာဆုငယ်ကဘယ်လိုသဘောရလဲ
အမှန်ပါလေညအမှန်ပါလေမှန်ပါလေဟိုကျွန်တော်တို့ကအလားလုတ်တင်လုတ်တိုက်တဲ့စီးတန်းဆိုတာတော့လူရည်ချင်းမှုနဲ့ပတ်သက်တဲ့စီးတန်းဆိုတာတော့လောက်ရမှာပါပဲ။အဲဒီလုတ်တဲ့အခါမှာတော့အလားဟိုဒါဟာပုတ်တိုင်းမှုကတော့ရှိမှာပဲ။ပုတ်တိုင်းမှုရှိတာကလူငယ်တူအားလုံးကိုကိုစားပြုတာမဟုတ်ဘူးဆိုတာကျွန်တော်တို့ဒါလက်ခံလို့ရပါတယ်။ဒါဘာလို့ပြောရန်ကုန်တိုင်းလုတ်ဆောင်မှုဟာအင်မတန်ကြီးကြီးစရာကောင်းပါလေ။အောင်လဲအောင်မြင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ခင်ဗျ
။ဒီအတွက်လေကျွန်တော်တို့အားလုံးအကျိုးရတတ်တယ်လည်းရှိလာပါတယ်။ဒါကျွန်တော်တို့လက်ခံပါတယ
်။ဟုတ်ကဲ့ကိုချင်းမီရောအဲ့လိုမျိုးလူငယ်တွေဆိုပြီးတော့ဝေဖန်တဲ့ပေါ်တွေပေါ်မှာကိုချင်းမီဘယ်လိုသဘောရလဲ
။အဲ့ဒါတော့ဟိုအဓိကတော့စီးပွားပြည့်မန်နက်တီကိုပြေးလိုက်တဲ့ပုံမှာထွက်လာတဲ့အတန်တချို့ပါအတန်တချို့ဆိုတော့တော်တော်နည်းနည်းအစုအဖွဲ့ဒါအတန်ထွက်လာတာပါအဲ့တော့ဒါကျွန်တော်တို့ရဲ့ယဉ်ကျေးမှုမဟုတ်ဘူးလေအဲ့တော့ယဉ်ကျေးမှုဆိုတာဟိုလူများစုကဟိုဂျင်ပများစုကအကျင့်သုံးလာတဲ့ကိစ္စအယဉ်ကျေးမှုဖြစ်မှာ哦
ဟုတ်ကဲ့
အဲ့တော့ဒီခါကကျွန်တော်တို့ကတော့ဟိုတတိတွက်လဲလူငယ်ဆိုတဲ့ဟိုအတန်ထွက်လာတဲ့လူပုံကလေကျွန်တော်တို့အပြစ်မပြောပါဘူးဆိုတော့သူတို့ကြီးပြင်းရတဲ့ဘဝကဒီလိုဖြစ်ခဲ့ကြတာ哦ဒါပေမဲ့သူတို့ရှိမှသူတို့နောင်တော်ကြီးတွေဘလို့ကြီးပြင်းရလဲဆိုတော့သိသွားတဲ့အချိန်မှာတော့လူငယ်တချို့ကလက်ခံသွားပါတယ်သူလက်ခံသွားတယ်
ဟုတ်ကဲ့ခင်ဗျာ
အဲ့တော့နောင်လဲကျွန်တော်တို့နောင်လူငယ်တွေဘယ်လိုကြီးပြင်းတင်လဲဆိုတော့အတွေးခေါ်ပေါ့အဲ့ဒီဟာလေးကိုကျွန်တော်တို့တခြားဆွေးနွေးကြရတဲ့အချိန်မှာတော့သူလက်ခံသွားပါတယ်
ဟုတ်ကဲ့ခင်ဗျာ
လက်ခံတယ
်ကျွန်တော်တို့စီကိုကျွန်တော်တို့ဒီ VOE ကနေပြီးတော့ဆက်သွယ်မေးမြန်းထားတဲ့အဆိုတော်တင်စာမော်ကသူ့တကြံမှာထူးခြားတယ်ဆိုပြီးတော့သူမြင်တဲ့ဟာတွေပြောထားတာလည်းရှိပါတယ်အဲ့ဒါလေး1မိနစ်39စက္ကန့်ရှိပါတယ်နောက်ထောင်ကြည့်အောင်ပ
ါကျွန်မတို့ကပထမဆုံးထူးခြားတာအဲ့ဒီအလှပြခြင်းနဲ့ဆိုရတာပထမဆုံးထူးခြားမှုပါပဲတခါမှဆိုတဲ့တန်းလျှောက်ဒီ2022နှစ်အတွင်းမှာလို့လာပြရရှင်ပဲဟိုဆိုခဲ့ရတာဒီဟာပထမဆုံးတစ်ချိန်ပါပဲဟိုအများကတော့ဒီဟိုမိုဘိုင်းလုပ်လို့မရတဲ့အချိန်မှာပဲဆိုခဲ့ရဆိုတော့လေဒီဟာကတော့သူကသူ့နေအောင်မှာရွှေ့ရတာမဟုတ်ဘူးဒါပေမဲ့သူကတနေရာမှာအနှစ်နာရီလောက်ကြာအောင်ဖြောပြီးနေကြမြင့်နေအဲတစ်ခါတည်းကတနေရာပြန်ရွှေ့ရဆိုတော့ဒါဘာဖြစ်ဖြစ်ဟိုသွားတဲ့ဒီကားကဒီချက်ရေးမှပြန်ရှင်ပေါ့နော်လှလည်းလှတယ်
ဆိုတော့အဲ့ဒါကတော့အဆုံးထိကြမှုပါပဲဒုတိယထိကြမှုကနိုင်ငံရေးပြောင်းလဲရဒီစုံမန်တက်ပြည့်ပြတ်တယ်ပေါ့လေအဲ့တော့ဒါအဲ့လိုမျိုးကြားတာကတော့တချို့ဟိုနိဗ္ဗာန်ရှင်တွေကလည်းပွဲကြီးကိုရပြီးကမှမရတော့ဘူးဖြစ်သွားတဲ့ဟာမျိုးတွေလည်းရှိကြတယ်ဆိုတော့ကြားရပါတယ်အဲ့တော့လည်းစိတ်မကောင်းဖြစ်စရာပါဒါပေမဲ့လည်းတစ်ခါကကြတော့လည်းအစိုးရအနေနဲ့လိုအဲ့လိုဟိုလိုအပ်တဲ့အချိန်မှာလုပ်တယ်လို့မြင်ပါတယ်ဆိုတော့ဒါပေမဲ့အားလုံးလည်းတချို့ပွဲများကြဆိုရင်လည်းခုခြားပွဲတွေလည်းထပ်ပေါ်ကြတယ်လို့ကြားပါတယ်ဆိုတော့တချို့ကြီးတော်တော်များများပွဲကျင်ရတယ်လို့လည်းကြားတယ်နောက်တစ်ခုကရန်ကုန်မြို့ပေါ်မှာကိုတော့ကိုယ်တိုင်တော့မမြင်ဘူးပါဘူးဒါပေမဲ့ကြားကြားတော့ကြားဘူးတယ်ပေါ့လေတချို့မန်တဒီမှာတချို့တွေကအရန်ဟိုအပြောလုံးတဲ့ပုံစံမျိုးလေးနဲ့ပါတဲ့ဖြောပြမှုမျိုးလေးရှိကြတယ်လို့ကြားဘူးရဲ့အတိအကျတော့မသိပါဘူးဒါပေမဲ့အခုနှစ်မှာတော့တော်တော်ကိုစစ်စစ်ဆေးဆေးနဲ့မန်တဒီလည်းစစ်တယ်လို့ကြားတယ်အဲ့အရာလည်းမရှိကြဘူးပေါ့လေအဲ့လိုမျိုးတော့ကြားတယ်ဆိုတော့ဒါပါဖြစ်ဖြစ်မြန်မာပြည်ကတကြံဆိုတဲ့ကောင်းစင်နဲ့အညီတော့လေအတတ်နိုင်ဆုံးတော့ထင်းညာသိညာပေါ့လေအဲ့တော့ဒါလည်းမင်္ဂလာတပါးလို့ပြောနေမိပါတယ
်အဆိုတော့တင်စာမို့ကိုကျွန်တော်တို့ VOY တို့သာကိုရနိုင်ငံဆက်သွယ်မိမြန်လုံးကမနေ့ကဆက်သွယ်မိမြန်တဲ့အချိန်မှာသူဖြေချခဲ့တာပါသူကအဲ့ဒီအချိန်ကမန္တလေးရောက်နေတယ်မန္တလေးမှာရောက်နေပါတယ်ဆိုတော့ကျွန်တော်တို့အချိန်တစ်မိနစ်ခွဲလောက်ကြာပါတယ်ဆရာဆုငဲ့ဒီနေ့တကြံကဆရာဆုငဲ့တို့မန္တလေးမှာတော့မှန်းကျက်နဲ့နန်းထွက်မကိုက်ဘူးဖြစ်သွားတယ်ဆိုတော့ဆရာနောက်နှစ်တော့ကဘယ်လိုမျှော်လင့်ချက်ရှိလဲ
ဟောဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒါဟလာဟိုပါလေကျွန်တော်တို့တကြံလို့ပြောရတဲ့နဲ့ဟိုရိုးရရင်ကျေးမှုဆိုတာကတော့ပါသမဲပေါ့ဗျာဒါကရိုးရရင်ကျေးမှုလို့ပြောလိုက်ပြန်တော့လေဟိုခင်နောက်ပြန်ဆွဲတယ်ဆိုတော့အမြင်မျိုးလည်းမဖြစ်ရအောင်ခင်နဲ့လည်းလျော်ညီတော့နော်ဟိုနိုင်ငံရဲ့နိုင်ငံရေးအခြေအနေနဲ့လည်းလျော်ညီတော့ရိုးရရင်ကျေးမှုကိုလည်းဟလာအခြေခံတော့တော့ပဝင်းရင်ထိမ့်သိမ့်ရေးနဲ့ဟလာတဘာဝပဝင်းရင်ထိမ့်သိမ့်ရေးနဲ့လျော်ညီတော့တကြံစီမံချက်ကတော့ချဖို့ကောင်းနေပြီဗျာ
အဲ့ဒီ
မှာလည်းကပ်ပြီးတော့ဟိုကောင်းတယ်ဒီကောင်းတယ်ဟိုဟိုမန်တပိတ်ဒီမန်တပိတ်ဟိုအလုပ်ကြီးအလုပ်ဆောင်မျိုးရဲ့အခုတည်းကတကြံစီမံချက်ကိုတခြားလုပ်ဖို့ကောင်းတယ
်ဟုတ်ကဲ့
ကျွန်တော်တို့သူပြင်တာကရန်ကုန်မန္တလေးမြို့တော်မျိုးကြီးဘယ်လိုလုပ်ကြမလဲတကြံစီမံချက်တခြားချပြီးတော့ဒါကိုတခြားစဉ်းစားပြီးတော့ဟလာအားလုံးအစဉ်ကြီးတဲ့နိုင်ငံကကပါဟလာဟိုကျွန်တော်စောင့်ကြည့်ပြီးတော့ဟလာဒီပေါ်မှာအာယုံစိုက်တဲ့အဲ့ဟိုလာတိုင်းပြည်သားအားလုံးကလည်းပျော်ရွှင်ချမ်းမြေ့တဲ့နိုင်ငံလေးအကျိုးရှိမဲ့မွေလဲမကုန်ရေလဲမကုန်တဲ့เนาะတကယ်ကြံစီမံချက်ကတော့ချဖို့ကောင်းနေပါပြီ
ဒီက
တစ်နှစ်တစ်မျိုးဖြစ်နေရင်တော့ဒါအဆင်မပြေဘူးပေါ့ဗျာ
ဟုတ်ကဲ့
ဒါလုပ်တင်နေပါပြီ
ဟုတ်ကဲ့ကိုကြည်မီကိုကြည်မီအတူချုပ်လေးပြောပြပ
ါဟုတ်ကဲ့ကျွန်တော်ကတော့ဟိုအကြိုက်ဆုံးတစ်ခုကတော့ဗျာကြံရဲ့အင်္ဂါရဲ့ပြည့်စုံတာပါလဲဆိုတော့တန်ချက်ပဲဗျာ
ဟုတ်ကဲ့เน
าะအဲ့ဒါဒီနေ့ဆိုရင်ကျွန်တော်တို့ဒါတောင်းတုံ90တန်ချက်ဆိုရင်ဒါကျွန်တော်တို့ဒီမြို့တော်ဘူခမ်းမှာเนาะဘူမန်းနဲ့မှာကျွန်တော်ဖြိုပြပြင်ရတယ်တော့ live လုပ်ဝင်ရတာပေါ့
ဟုတ်ကဲ့ခင်ဗျအ
ဲ့တော့ဒီတန်ချက်ကိုစဉ်းစားမပါဘဲနဲ့ဒါကျွန်တော်တို့ဒီဆိုရနေပြီးတော့ဒါခွင့်ပြုပြီးလိုက်တယ်ဒါအရေးကြီးဆုံးပဲ
ဟုတ်ကဲ့ပါကိုကြည်မီကျွန်တော်တို့ဒီမှာပဲဟုတ်ကဲ့ပါဒီမှာပဲကျွန်တော်တို့ရထားပြစီဟုတ်ကဲ့ပါခင်ဗျကျေးဇူးအများကြီးတင်ပါတယ် VOA သောတာရှင်တွေနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးနှစ်သစ်မှာဆိုးဝါးသစ်နဲ့ဒီနိုင်ငံသစ်ကိုအောင်မြင်စွာထူထောင်နိုင်ပါစေလို့ဆုတောင်းရင်းညှိကုန်းချုပ်ပါတယ်ခင်ဗျ
ကိုကြကြသိန်းဆွေးနွေးတင်ဆက်တဲ့တိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ် VOE ကနေမြန်မာဘာသာစီစဉ်တွေကိုည10:00အထိဆက်လက်အသံလွှင့်ပေးနေပါတယ်အခုကစပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကကြင်ညာပေးမှာဖြစ်ပါတယ်ဗျာ
ဂျပန်နိုင်ငံတောင်ပိုင်းအင်အားဖြင့်ငလင်လှုပ်ခတ်သွားရမှာသေဆုံးသူ40တယောက်ထက်မနည်းရှိနေပြီးလူ100ထက်မနည်းအပျက်စီးပုံအောင်မှာပိတ်မိနေဆဲဖြစ်ပါတယ်။ဒီကနေ့စနေနေ့မှာရာသီဥတုဆိုးဝါးနေတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းခက်ခဲခက်ခဲလုပ်နေကြရတာပါ။ထောင်ထောင်ချီတဲ့ရဲတွေ၊ဆေးပညာဝန်ထမ်းတွေ၊မိသားသမားတွေနဲ့ကယ်ဆယ်ရေးသက်သားတွေဟာတဲတဲထန်ထန်ရွာနေတဲ့မိုးလီတွေထဲရှောက်ပွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်နေကြပါတယ်။ငလင်နှစ်ခုရဲ့ဒဏ်ကြောင့်ရော့သေဆုံးသူ40ဦးနဲ့ဒဏ်ရာရသူ2000ထက်မနည်းရှိနေပြီလို့ဂျပန်သတင်းဌာနကပြောပါတယ်။ပေါ်ရဟမင်းကြီးဖရန်စစ်ဟာဂရိနိုင်ငံလေဘုစ်ကျွန်းကိုအလက်အပတ်တွားရောက်ပြီးအပြန်မှာဆီးရီးယားရွှေ့ပြောင်းဒုက္ခသည်12ဦးကိုရုံးကိုသူနဲ့အတူခေါ်ပြန်သွားခဲ့ပါတယ်။ကလေး6ယောက်အပါအဝင်မွတ်စလင်မိသားစု3ဦးကိုခေါ်သွားတာဖြစ်ပြီးဗာတီကန်မှာနေရာချထားပေးမယ်လို့ဒီကနေ့စနေနေ့မှာပဲအတည်ပြုပြောဆိုပါရတယ်။ဒါဟာပေါ်ရဟမင်းကြီးရဲ့ဒုက္ခသည်တွေကိုကြိုဆိုတဲ့သဘောဖြစ်တယ်လို့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။IS ဖွဲ့ကိုနိုင်နေဖို့အတွက်အဓိကချားပြီးအရှိအလဲပိုင်းကိုလှည့်လည်နေတဲ့ American ကာကွယ်ဝင်ကြီး Ash Carter ဟာအာရဗ်စော်ဘွားများပြည်တော်စုမျိုးတော်အဘူဒါဘီကိုရောက်ရှိနေပါတယ်။စနေနေ့က latest scan ကိုရောက်လာတဲ့ဝင်ကြီး Carter ကို UAE နိုင်ငံဆိုင်ရာ American သံအမတ်ကြီး Barbara Leaf စစ်တမ်းဘုတ်ချုပ် Joe Rank နဲ့ latest ဒုတိယဘုတ်ဘူးတပ်မှုဘုတ်ချုပ်ကြီး Johnny Bernasto ကတွေ့ဆုံကြိုဆိုခဲ့ကြပါတယ်။ American ဦးဆောင်တဲ့မဟာမိတ်အဖွဲ့တွေဟာ IS စစ်သွေးကြွတွေကိုလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်တာနဲ့ထောက်လိုင်းရဲ့လုပ်ငန်းတွေလောက်ရမှာဒီလေတက်စကန်ကိုအသုံးပြုနေတာဖြစ်ပါတယ်။
သတင်းချင်းချက်ကိုနန်းလောင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Russia Smith ဖြစ်ပါတယ် VO American အတန်ညာပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9:00ကနေ 10:00 line to meter 14:25:30 နဲ့ line meter 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VO ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးမြန်မာနှစ်သက်မှာပျော်ရွှင်ချမ်းမြေနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.